Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဧပြီလ22ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါတယ်။ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီကနေ့ညပဲသတင်းတွေကိုမက်ခွာညွန်းနဲ့တူကြီးညာပေးသွားမှာပါ။နျူကလ িয়ার ဆန်းသတ်မှုတွေကိုဆိုင်းငံ့လိုက်ပြီးတော့အဲ့လိုဆန်းသတ်တဲ့နေရာတွေကိုလည်းပိတ်ပစ်လိုက်ပြီးလို့မြောက်ကိုရီးယားကပြောဆိုလိုက်တဲ့အပေါ်နိုင်ငံတကာကအပြုသဘောနဲ့တုံ့ပြန်ကြိုဆိုကြပါတယ်။အမေရိကန်သမ္မတဟောင်းဂရော့ဘာဘရာဘုရှ်စာပနာခန္ဓာကိုတက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာဒီကနေ့ကျင်းပမှာပါ။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ရခိုင်ပြည်နယ်ပြည်ပခနဲ့ဆက်ဆက်လို့ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတော့တွေအမှုနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဆိုခဲ့တဲ့ရဲရာရှုဒီမိသားစုဝန်ထမ်းအင်ယာကနေနှင်ခံရတယ်လို့မိသားစုဝန်တူကပြောပါတယ
်ကျွန်တော်တို့အပူတောင်းကျွန်တော်တို့ကသိတယ်ကျွန်တော်တို့ကဒီမှန်းနဲ့ချင်းရင်ဘာမှငင်းမငဲ့ဘူးဒီမှန်းတဲ့အတိုင်းပဲလုပ်တတ်တဲ့အချင်းရှိတော့ဒီမိသားစုမှာတခြားရောက်မလိမ့်မယ်
အပြည့်စုံကိုရဲရာရှိရဲ့ညီဖြစ်သူနဲ့ဆက်သွယ်မေးမြန်းထားတာနောက်ပိုင်းမှာတင်ပြပေးပါမယ်ရှင်။စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာတော့ရန်ကုန်အစိုးရမြို့သစ်စီမံကိန်းပွင့်လင်းမြင်သာမှုကြောင့်မြမတခွင်အစီအစဉ်နောက်ဒီကြောင့်မြတ်ဥပဒေချမ်းဟာတကယ်လက်တွေ့ကွင်းဆင်းလေ့လာပြီးတော့မှအတည်ပြုခဲ့ရလားဆိုတဲ့အကြောင်းသတင်းနောက်မဆုအစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စနေညတရက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခွာညိုတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
နျူကလ িয়ার ဆန်းသတ်မှုတွေကိုရပ်ဆိုင်းလိုက်ပြီးအဲ့လိုဆန်းသတ်တဲ့နေရာတွေကိုလည်းပိတ်ပစ်လိုက်ပြီးလို့မြောက်ကိုရီးယားကပြောပါရယ်။မြောက်ကိုရီးယားသတင်းအေဂျင်စီ KCNA ကမြောက်ကိုရီးယားကိုနျူကလ িয়ার နဲ့ချူချော်ရန်စတာ။ဒါမှမဟုတ်နျူကလ িয়ার နဲ့ချင်းချောက်တာမျိုးမရှိဘူးဆိုရင်တော့နျူကလ িয়ার လက်နက်တွေကိုအသုံးပြုမှာမဟုတ်တယ်လို့လွှဲပြောင်းပေးတာလည်းလုံးဝမဟုတ်တဲ့အပြင်ဒီနည်းပညာကိုဘယ်တော့မှအသုံးပြုမှာမဟုတ်ဘူးလို့ပြောပါရယ်။ဒါအပြင်တာဝေးပြည့်မစ်ဆိုင်းဒုံဆန်းသတ်မှုတွေကိုလည်းရပ်ပစ်လိုက်ပြီးဒီကနေ့ကစလို့အကျုံးဝင်မှာဖြစ်တယ်လို့ဆိုပါရယ်။အခုခါမှာမြောက်ကိုရီးယားဆွေရဟာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်အာရုံစိုက်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါရယ်။ကိုရီးယားချွန်းဆန်မှာနျူကလ িয়ার အရင်းနဲ့ပတ်သက်ပြီးဖြစ်ပွားနေတဲ့တင်းမာမှုတွေကိုအဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအိန်တို့တွေ့ဆုံဆွေးနွေးဖို့သတင်းတပတ်တောင်မလိုတော့တဲ့အချိန်မှာမြောက်ကိုရီးယားကအခုလိုကြေညာလိုက်တာပါ။မြောက်ကိုရီးယားနဲ့အမေရိကန်တို့လည်းတွေ့ဆုံမှုအစီအစဉ်ရှိပေမဲ့ရက်တိကျတော့မတမတ်ရသေးပါဘူး။မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်တွေရပ်ဆိုင်မယ်လို့ကြေညာလိုက်ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒါဟာမြောက်ကိုရီးယားနဲ့ကမ္ဘာကြီးအတွက်သတင်းကောင်းဖြစ်ပြီးကင်ဂျွန်အွန်းနဲ့ခေတ်သီးဆွေးနွေးပွဲအတွက်မျှော်လင့်နေကြောင်းတွစ်တာမှာရေးသားပါရတယ်။တောက်ချောင်းနေနှောင်းပိုင်းမှာလည်းအားလုံးအတွက်တိုးတက်မှုတွေရှိနေကြောင်းထရမ့်ကတွစ်တာမှာထပ်ပြီးတော့ရေးသားပါရတယ်။မြောက်ကိုရီးယားနိုင်ငံဟာအရင်တုန်းကတော့ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးနျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးတွေကိုပြစ်ခတ်ဆန့်သက်ခဲ့ဘူးရတယ်။ဒါပေမဲ့လည်းတောင်ကိုရီးယားဆောင်ရသည့်အိုလံပစ်ပြိုင်ပွဲကျင်းပခဲ့ခြင်းကဆလို့သဘောထားတွေပြောင်းလဲလာခဲ့ပြီးတဲ့နောက်တောင်ကိုရီးယားနဲ့အမေရိကန်သမ္မတတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့ဖြစ်လာခဲ့တာပါခင်ဗျာ
။အခုတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်မှုတွေရပ်ဆိုင်မယ်ဆိုပြီးပြောသွားခဲ့တာကိုမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကလည်းကြိုဆိုပါတယ်။မြောက်ကိုရီးယားအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာစေမယ့်ရလက်ကောင်တွေထွက်ပေါ်လာဖို့နဲ့သူ့နိုင်ငံသားတွေရဲ့လူနေမှုဘဝတွေမြန်မာတိုးတက်ဖို့စက်ပြီးဆောင်ရွက်သွားနိုင်ရေးတရုတ်အစိုးရကလိုလားတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဒုခန်ကိုကိုကပီနိုင်ငံပိုင်ဆင်ဟွာသတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးနဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတွေအဖွဲ့အစည်းတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရလတ်ထွက်တဲ့အထိတရုတ်ကမြောက်ကိုရီးယားကိုအားပေးကူညီသွားမယ်လို့ပြောပါတယ်။တောင်ကိုရီးယားရုံးကလည်းမြောက်ကိုရီးယားရဲ့ကြေညာချက်ကိုကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ရမှာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်အတိတ်ပဲပြေဝတဲ့တိုးတက်မှုဖြစ်ကြောင်းဖော်ပြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လာမယ့်တောက်တာနေ့မှာတွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အရေးဆွေးနွေးဖို့ရှိပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ရင်သဘောထားတင်းမာတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့မြောက်ကိုရီးယားရဲ့ကြေညာမှုကိုသတိနဲ့တုံ့ပြန်ပါတယ်။ဒီကြေညာမှုဟာကောင်းမွန်တဲ့ဖြစ်ပေါ်တိုးတက်မှုဖြစ်ကြိုးဆိုကြောင်းသူကပြောပါတယ်။ဒါပေမဲ့လည်းအရေးကြီးတာကဒီဖြစ်ပေါ်တိုးတက်မှုကနေနျူကလ িয়ার လက်နက်နဲ့အပြက်အစီးကြီးကြီးမားမားဖြစ်ပေါ်စေတဲ့လက်နက်တွေဒုံးကျည်တွေအလုံးစုံအပိသက်ဆွတ်လွတ်ရေးအဆုံးသတ်ရလဒ်ကိုရောက်ဖို့ဘယ်လိုလှုပ်ဆောင်မလဲဆိုတာပဲဖြစ်ပါတယ်လို့မစ္စတာအာဘေကပြောပါတယ
်။အမေရိကန်သမ္မတဟောင်းဂရော့ဘာဘရာဘုရှ်စာပနာကိုအီပစ်ကိုပယ်ဖခင်ကျောင်းမှာဒီကနေ့ကျင်းပရမှာအပိသက်1500လောက်တက်ရောက်ကြမယ်လို့ခန့်မှန်းထားပါတယ်။တက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာကျင်းပတဲ့ဒီစာပနာအခမ်းအနားကိုသမ္မတဂရော့မလာနီယာထရမ့်၊သမ္မတဟောင်းဘီလ်ကလင်တန်နဲ့ဇနီးဟီလာရီကလင်တန်၊သမ္မတဟောင်းဘရိတ်ဥပါမားနဲ့ဇနီးမီရှဲဥပါမားတို့လည်းတက်ရောက်မယ်လို့ဆိုပါတယ်။အဲဒီနောက်တော့ဟျူစတန်မြို့အနောက်မြောက် အရက်မိုင်းတရားကမှရှိတဲ့ Texas A&M Tech တို့မှရှိတဲ့ Bush စာကြည့်လိုက်မှာ Barbara Bush ရဲ့ယုတ်ကလက်ကိုမြေမြုပ်တကြုံမှာပါစံကြောင်းအနီးမှာရှိပြီးတစ်ပင်နေနဲ့ဝန်းရံထားတဲ့နေရာမှာမြေမြုပ်တကြုံမှာပါအဲ့ဒီနေရာမှာ1953ခုနှစ်ကသွေးကင်ဆာရောဂါနဲ့အသက်3နှစ်အရွယ်မှာကွယ်လွန်သွားတဲ့သမီးငယ်ကိုလည်းမြုပ်နှံထားပါတယ်သောကြောင့်ဤကထုတ်ပြန်တဲ့ Bush မိသားစုရဲ့ညင်ညာချက်မှာဇာပနာအခမ်းအနားအတွင်းအမတ်တရားစကားပြောကြားဖို့လူသုံးဦးကို Barbara Bush ကရွေးချယ်ခဲ့တယ်လို့ဆိုရတယ်။တားဖြစ်သူ Florida ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush နိုင်ငံခြားရေးဝန်ကြီးဟောင်း James A. Baker III ရဲ့ဇနီးဖြစ်သူသူ့ရဲ့မိတ်ဆွေ Susan Baker နဲ့2015ခုနှစ်ကခင်မွန်းဖြစ်သူ George H.W. Bush ရဲ့ကိုယ်ရေးအထုပ်ပတ်တီကိုရေးသားသူသမိုင်းပညာရှင် John Meacham တို့ကိုရွေးချယ်ခဲ့တာပါ။41ယောက်မြောက်အမေရိကန်သမ္မတကတော်လည်းဖြစ်43ယောက်မြောက်အမေရိကန်သမ္မတရဲ့မိခင်လည်းဖြစ်သူ Barbara Bush ရဲ့ယုတ်ကလက်ကိုတောက်ကြနေတုန်းကတော့လူတွေထောင်ထဲချီးပြီးတော့လာရောက်ကာရဝပြုခဲ့ကြပါတယ်။အသက်62နှစ်အရွယ် Barbara Bush ဟာအင်္ဂါနေ့ကကွယ်လွန်သွားခဲ့တာပါခင်ဗျာ။
အရှေ့လေဘန်ကဂါဇာကမ်းမြောင်ဒေသမှာအစ္စရေးစစ်တပ်ရဲ့လက်ချက်နဲ့အသက်15နှစ်အရွယ်ယောက်ျားလေးတယောက်ပါဝင်ပါလက်စတိုင်း၄ယောက်သေဆုံးသွားကြောင်းဂါဇာကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။တောက်ကြနေကဂါဇာအစ္စရေးနယ်စပ်မှာစစ်ကြင်ကန့်ကွက်မှုတွေအတွင်းလူပေါင်း150ကျော်ဒဏ်ရာရခဲ့ပြီးဒီသတင်းပတ်အတွင်းမှာလူပေါင်း30ကျော်သေဆုံးခဲ့ကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ထောက်ပေါင်းများစွာသောစစ်ကြင်ကန့်ကွက်သူတွေဟာဂါဇာအစ္စရေးနယ်စပ်စန္ဒပြပွဲတွေစီကိုတောက်ကြနေမှာရောက်လာခဲ့ကြပေမဲ့အများစုကတော့နယ်စပ်တစ်လျှောက်မှာတဲတွေထိုးပြီးနေနေခဲ့ကြတာပါ။တချို့တွေကနေဆက်စီယိုနာထီသွားပြီးဂဲရီနဲ့ပြစ်ပေါက်တာယာတွေကိုမိရှုခဲ့ကြသလိုမိတို့ထားတဲ့ကော်စောတွေကိုဆွန့်လုပြီးတော့လွတ်တင်ခဲ့ကြပါတယ်။ဒီလိုဆွန့်တွေလွတ်တာဟာနီးသစ်တစ်ခုဖြစ်ပြီးအစ္စရေးရဲ့လက်ကွင်းတွေကိုလောင်မိကြဖို့ရည်ရွယ်ကြောင်းလေးလာသူတွေကပြောပါတယ်။အဲဒီဆွန့်တွေထဲမှာအစ္စရေးရဲ့သင်္ကေတစက်ကြာတစ်စိတ်ရေးချဲ့ထားတာတွေပါဝင်ခဲ့ပါတယ်။ဆန္ဒပြသူတွေဟာသူတို့နယ်မြေကိုဆယ်စုနှစ်နဲ့ချီပိတ်ဆို့ထားတာတွေအဆုံးသတ်ပြီးသူတို့နယ်မြေကိုပြန်ပေးဖို့တောင်းဆိုကြတာပါ။1948ခုနှစ်မှာအစ္စရေးနိုင်ငံစတင်ထူထောင်ပြီးကြတဲ့အဲ့ဒီမှာဘိုးဘွားဆင်ဆက်နေထိုင်ခဲ့ကြတဲ့ပါလက်စတိုင်းတွေဖဲ့ပေးခဲ့ရတာဖြစ်ပါတယ်။ပါလက်စတိုင်းတွေပြန်လာရေးနဲ့ပတ်သက်လို့ဂျူးတွေလူများစုဖြစ်လာရင်အစ္စရေးတွေရှုံးနေမှာကိုစိုးရိမ်တာကြောင့်သူတို့ပြန်လာရေးကိစ္စကိုထပ်ခါတလဲလဲအစ္စရေးကညှင်းဆိုပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။စနေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်ခင်ဗျာ။တရုတ်ရုရှားမြက်ကိုရီးယားနဲ့အီရန်နိုင်ငံတွေဟာကမ္ဘာကြီးမှာမတီမငြိမ်ဖြစ်စေတဲ့အင်အားစုတွေအဖြစ်အမေရိကန်ကသတ်မှတ်ပြောဆိုခဲ့ပါတယ်။အဲဒီနိုင်ငံတွေရဲ့လူခွင့်အခြေအနေတွေပေါ်အကဲဖြတ်ပြီးတော့အခုလိုသတ်မှတ်လိုက်တာလို့လည်းဆိုပါတယ်။တောက်ကြောင်နေ့ကထုတ်ပြန်လိုက်တဲ့နိုင်ငံခြားရေးဌာနရဲ့2019ခုနှစ်လူခွင့်ဆိုင်ရာအစီရင်ခံစာမှာအဲဒီနိုင်ငံ၄နိုင်ငံဟာအခြေခံလူခွင့်ရေးတွေဖောက်ဖျက်တဲ့နိုင်ငံတွေဖြစ်တဲ့အပြင်လွတ်လပ်စွာထုတ်ဖော်ခွင့်ဘာသာကိုယ်ကွယ်နဲ့လူနည်းစုဝင်တွေပေါ်အကောက်အွယ်ပေးရမှာအားနည်းချက်တွေရှိတယ်လို့သတ်မှတ်ခဲ့ပါတယ်။ဒီအစီအစဉ်ခံစားထုတ်ပြန်တဲ့ခန်းနာမှာယာယီနိုင်ငံသားဝန်ကြီး John Sullivan ကအဲဒီနိုင်ငံတွေမှာလူခွင့်ချိုးဖောက်မှုတွေနေတိုင်းလိုလိုဖြစ်ပွားခဲ့တယ်လို့လည်းပြောပါရယ်။ရုရှားနိုင်ငံဟာဆိုရင်လူခွင့်ချိုးဖောက်မှုတွေကျူးလွန်သူတွေကိုထိထိရောက်ရောက်ရေးယူတာမျိုးမရှိဘဲအပြစ်ကကင်းလွတ်ခွင့်ပေးထားခဲ့တယ်လို့သမ္မတ Vladimir Putin ဟာဆိုရင်လည်းအာဏာအပြည့်ဝချုပ်ကိုင်ထားပြီးရုရှားအစိုးရဟာအာဏာရှင်ဆန်တဲ့အစိုးရတည်းရဲ့ဖြစ်တယ်လို့လည်းအစီအစဉ်ခံစားမှာဆိုပါရယ်။တရုတ်နိုင်ငံဟာဆိုရင်လည်းအတိုက်ခံဆန့်ကျင်သူတွေပေါ်ထင်တယ်လို့ပြစ်ဒဏ်ချမှတ်ပြီးတော့တက်ဖြတ်တာအစတုံးဖြောက်ဖြတ်တာအပြင်လွတ်လပ်စွာပြောဆိုခွင့်ဘာသာကိုယ်ခွင့်နဲ့တွာလာခြင်းတွေအပေါ်တင်းတင်းကြပ်ကြပ်ချုပ်ကန်ထားတယ်လို့ဆိုရတယ်မြန်မာနိုင်ငံမှာတော့ရိုဟင်ဂျာလူနည်းစုတွေအပေါ်ညှဉ်းပန်းဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်တင်ဝေဖန်ထားပါတယ်အစိုးရကရိုဟင်ဂျာစစ်သွေးကြော်တွေကိုနှိမ်နှင်းရမှာတိုင်းနဲ့ချီတဲ့တခြားရိုဟင်ဂျာမွတ်စလင်တွေနေရဲစွန့်ခွာထွက်ပြေးတဲ့ကိစ္စကိုဖြစ်ရှင်းဖို့အမေရိကန်ပြည်ထောင်စုဟာလက်တွဲပေါ်နိုင်ငံတွေနဲ့အတူဆောင်ရွက်နေကြောင်းဆူလီဗန်ကသတင်းတောက်တွေကိုတောက်ကြနေမှာပြောကြားခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံကနေတစ်သားလေတစ်စီးနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်86ယောက်ထဲကဖာရစ်မိုဟာမက်ဆိုသူကလူနည်းစုတွေကိုဖိစီးနှိပ်စက်တာတွေကြောင့်မလေးရှားကိုဥတီထွက်ခွာခဲ့ရတယ်လို့ပြောပါတယ်။ကလေး၈ယောက်အမျိုးသမီး25ယောက်နဲ့အမျိုးသား49ယောက်တို့ကိုမနေ့တောက်ကြနေ့ကအင်ဒိုနီးရှားတိုင်းနဲ့ထဲမှာကဲတင်ခဲ့တာပါသူတို့ဟာပင်လယ်ထဲမှာ9ရက်ကြာခဲ့ပြီးဒီတော့ဟာဒီတစ်လအတွင်းမှာမြန်မာနိုင်ငံကထွက်ခွာလာတဲ့တတိယမြောက်ဖြစ်ပါတယ် ဒုက္ခသည်တွေရဲ့လှေကိုထိုင်းရဲတပ်ကတားဆီးခဲ့ပြီးထိုင်းကမ်းခြေဆောင်တပ်ကကုန်းမြေကိုမြေအကြိမ်အထိလိုက်ပါပို့ဆောင်ခဲ့တယ်လို့ Farek ကပြောပါတယ်မြန်မာအာဏာပိုင်တွေဟာသူတို့ကိုအလုပ်လုပ်ခွင့်မပေးမှတ်ပုံတင်ကလည်းထုတ်မပေးတာကြောင့်နေထိုင်ရေးခက်ခဲလာတဲ့အတွက်အခုလိုထွက်ခွာလာခဲ့ကြရတာပါလို့သူက AP သတင်းဌာနကိုစနေနေ့ကပြောပါတယ်
တရုတ်ရဲ့တပ်ဖွဲ့ဟာထိုင်ဝမ်ကျွန်းတောင်ဘက်ပင်လယ်ပြင်ကိုဖျက်ပြီးအနောက်ပစိဖိတ်ဒေသမှာစစ်ရေးလက်ချက်နေပါတယ်အခုလိုတရုတ်နိုင်ငံရဲ့စစ်ရေးလက်ချက်မှုတွေဟာအင်အားသုံးအနိုင်ကျင့်တဲ့ချင်းချောက်မှုမျိုးဖြစ်တယ်လို့ထိုင်ဝမ်ဘက်ကပြစ်တင်ဝေဖန်ပါတယ်အဲဒီဒေသတွေမှာရှိနေတဲ့တရုတ်လေယာဉ်တင်သင်းမော်လာအိုနင်းမော်ကနေ J-15 ဂျက်တက်လေယာဉ်တွေဟာပြန်တက်ခဲ့ပြီးတော့ထိုင်ဝမ်နဲ့ဖိလစ်ပိုင်ကြားကဘာရှိရေလက်ကြားအရှေ့ဘက်ကိုသွားနေကြောင်းတရုတ်ပြည်သူ့လူမျိုးရေးတပ်မတော် PLA ရဲ့သတင်းစာကဒီကနေ့မှရေးသားပါတယ်တရုတ်တက်ခဲ့ရေးစစ်သင်းမော်တွေကလည်းအရေးအသွေးစမ်းသပ်တဲ့အနေနဲ့တိုက်ခိုက်ရေးနဲ့ခုခံကာကွယ်ရေးစီးရေးလက်ချင်ခဲ့ကြတယ်လို့လဲ PLA Daily သတင်းစာကဆိုပါတယ်ကာကွယ်ရေးဝန်ကြီးဌာနအင်တာနက်စာမျက်နှာမှာလဲစီးရေးလက်ချင်တဲ့ဓာတ်ပုံတွေကိုဒီကနေ့မှပြသထားပါတယ်အခုလိုဒီပြစ်ခတ်လက်ချင်တွေဟာဒီထိုင်ဝမ်ရဲ့ရန်စမှုကိုတုံ့ပြန်တာဖြစ်တယ်လို့လဲတရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ချင်းချောက်တယ်လို့တကယ်လို့အမေရိကန်ကအီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူစာချုပ်ကထွက်မဲ့ဆိုရင်အီရန်နျူကလ িয়ার အမှုမျိုးဌာနကလည်းမျှော်လင့်ထားတာရောမျှော်လင့်မထားတာရောလက်တုံပြန်သွားဖို့အစဉ်သင့်မယ်လို့အီရန်သမ္မတဟက်ဆန်ရိုဟာနီကစနေနေ့ကပြောပါတယ်ကျွန်တော်တို့ကအမှုမျိုးအေဂျင်စီကသူတို့မျှော်လင့်ထားတဲ့တုံ့ပြန်မှုအပြင်မျှော်လင့်မထားတဲ့တုံ့ပြန်မှုတွေကိုပေးဖို့အပြည့်အဝပြင်ထားပြီးပါပြီလို့သမ္မတရိုဟာနီကနိုင်ငံပိုင်ရုပ်သံမိန့်ခွန်းမှာထည့်သွင်းပြောကြားသွားတာပါ
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မခွာညိုတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆောင်သတင်းလာတဲ့ပုဒ်ကိုတင်ဆက်ပေးကြပါရစေ။ရခိုင်ပြည်နယ်ပြည်ပခနဲ့ဆက်ဆက်လို့ဖန်စီခံရတဲ့ရိုက်တာသတင်းတော့တွေအမှုနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဆိုရတဲ့ရဲရရှိမိသားစုဝန်ထမ်းအင်အားကနေနှင်ခံရတယ်လို့မိသားစုဝင်တဦးကပြောပါရစေ။ရိုက်တာသတင်းတော့တွေကိုရဲကနေထောင်ချောက်စင်ဖန်စီခဲ့တာဖြစ်တယ်လို့ဒူရဲမှုမိုးရံနိုင်ကတရားရုံးမှာထွက်ဆိုပြီးတဲ့နောက်မှာပဲသူ့ရဲ့မိသားစုနေပြည်တော်မှာရှိတဲ့ရဲမိသားစုလိုင်းကန်းကနေချက်ချင်းဖယ်ရှားပေးဖို့အတွက်ညွှန်ကြားခံရတာဖြစ်ပါတယ်အပြည့်အစုံကိုတော့ရဲရရှိရဲ့ညီဖြစ်သူနဲ့ဆက်သွယ်မေးမြန်းထားတဲ့မအေးအေးမှပြောပြပေးပါရှင
်ဖန်စီခံနိုင်ရတဲ့ရိုက်တာသတင်းတော့တွေလွတ်မြောက်ရေးအတွက်မြန်မာအစိုးရကိုနိုင်ငံတကာနဲ့လူ့ခွင့်ရေးအဖွဲ့တွေကဝေဖန်မှုတွေမြင့်တက်နေချိန်မှာပဲဧပြီလ20ရက်နေ့ကရန်ကုန်မြောက်ပိုင်းခရိုင်အင်းစိန်တရားရုံးမှာတရားလိုပြတက်တည်ဖြစ်ဒူရဲမှုမိုးရံနိုင်ကတက်တည်ထွက်ခဲ့တာပါဒီတက်တည်ထွက်ချက်ထဲမှာနိုင်ငံတော်ရဲ့လုံခြုံရေးစာရွက်စာတမ်းတွေကိုပေးပြီးဖမ်းဆီးဖို့ရဲမှုချုပ်ကျင်ကိုကအမိန့်ပေးခဲ့တာဖြစ်ကြောင်းဒူရဲမှုမိုးရံနိုင်ကတရားခွင်မှာထွက်ဆိုခဲ့တာဖြစ်ပါတယ်ဒီလိုထွက်ဆိုပြီးမှတော့နေပြည်တော်မှာရှိတဲ့သူ့ရဲ့မိသားစုဝင်တွေနေထိုင်ရာရဲတန်းရာကနေဖယ်ရှားဖို့အတွက်အထက်ကညွှန်ကြားလာတာဖြစ်ကြောင်းညီဖြစ်သူကပြောပြပါတယ်
သူကရန်ကုန်ရဲတပ်ရင်းရှိကိုပြောင်းသွားလေပြောင်းသွားတော့ဒါငကူရဲတပ်ရင်းကငကူနေတဲ့နေရာပေါ့နော
်ဟုတ်ကဲ့
ကလေးတွေရဲ့အကြောင်းကဒီမှာအကြောင်းထားတာမို့ပါမို့ဆိုတော့မပြောင်းဖြစ်တာပေါ့သူမိသားစုကလိုက်မပြောင်းမနဲ့ဒီမှာနေရတာပြန
်ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်မှာတကယ်တမ်းတော့ဟိုလိုဝန်ထမ်းစီပြန်နဲ့ပြောရင်တော့ဒါတွေကဟိုပုံမှန်ကတော့ရှင်မုန်းကပြောင်းသွားပြီဆိုတော့ဒီမှာကတော့တက်ဆိုင်မှုတော့မရှိဘူးပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့ဒီမှာကတော့ဒီလိုပဲနေကြတာဆိုတော့နေဖြစ်တာပေါ့
ဟုတ်ကဲ့
ကြာတော့အဲ့လိုပေါ့နော်အထွေညင်ကြကြရာဖယ်ပြီးပါဆိုတော့ဖယ်ပြီးတာပါဒီလိုပါလေကြာ
အဲ့ဒါကဒီတူရဲမှုထွက်ဆိုတာနဲ့ဆိုင်ပါအ
ဲဆိုင်လို့ဆိုင်မဖြစ်နိုင်ပါဘူးကျွန်တော်လဲ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုမိသားစုကဘယ်လိုများနေကြလဲရှင်အဲ့တော့အခုအဲ့လိုမျိုးဖြစ်တော့လေ
ဟောဒါကဟိုကျွန်တော်တို့ညီကိုကျန်တဲ့ညီကိုမောင်မားရဲ့အိမ်မှာပဲနေကြကြာ
အော်ဟုတ်ကဲ့ဟုတ်ကဲ့ဝါး
ငကူရကျွန်တော်တို့ကလေ
ဟုတ်ကဲ့
အဲငကူရကဒီဟွာကျွန်တော်ကဟာလို့ဆိုရဒီသူ့မိသားစုကိုကျွန်တော်ကခေါ်ထားလိုက်ကြ။နောက်ဆိုတော့ကျွန်တော်တို့အကူအတောင်းကိုကျွန်တော်ကတည်ပဲ။ကျွန်တော်ကဒီမှန်နဲ့ချင်းရင်ဘာမှငင်းမငဲ့ဘူး။ဒီမှန်နဲ့အတိုင်းပဲလုပ်တတ်တဲ့အချင်းရှိတော့သူ့မိသားစုမှာတစ်ခါရောက်မလိမ့်မယ်ဆိုပြီးကျွန်တော်တို့ကငကိုလေးကလူတွေကိုခေါ်ထားပြီးလား။ဒီစီးတွေကမရှိဖြစ်တာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။
အဲအဲ့တဘောဗျ။အခုကျမှဖယ်ပေးပါဆိုတော့ဖယ်ပေးလိုက်တာဒီတဘောပါဗျ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။ဟိုဟာသူ့ကိုဒီခေါ်သွားပြီးကလေးကနေပြီးတော့လစာတွေပါတယ်လည်းမပေးတော့ဘူးဆိုတာအဲ့ဒါကဟုတ်လား။
ဟုတ်တယ်ကြအဲ့ဒါ
ဟုတ်ကဲ့ဟုတ်ကဲ့
ဘာလို့မရကြာကြီးလဲဒီလားကြော်သွား
ဟုတ်ကဲ့ဟုတ်ကဲ့ဆိုမိသားစုနဲ့ရောတွေ့ခွင့်ရလားသူ့ကိုဖမ်းထားတဲ့ကာလအတွင်းမှာပေါ့
မရဘူးက
ြဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုလိုမျိုးပေါ့နော်သူဒီဒီလိုမျိုးဖွင့်ပြောလိုက်တယ်သူပြောလိုက်တဲ့ဟာကပေါ့ပေါ့ဒီမိသားစုဝင်နေတဲ့ဒီဟာပေါ်မှာဘယ်လိုမြင်လဲရှင
်ဘယ်လိုမြင်လဲဆိုတော့ကျွန်တော်တို့အနေနဲ့သိမအောင်ဘူးကြဘာလို့ဆိုတော့ကျွန်တော်ကဟိုတုန်းအခုမှမဟုတ်ဘူးသူ့ရဲ့ဘဝတစ်ချောင်းလုံးမှာသူနေတဲ့ဒီနေရာဒေသစခန်းတိုင်းမှာဘွာတိုင်းမှာသူ့မှန်းနေတယ်သူကနောက်မဆုတ်တတ်ဘူးလှုပ်တတ်တဲ့အချင်းရှိတယ်ဆိုတော့ကျွန်တော်တို့ကတော့ ိတ်မထူးဆန်းဘူးအဲအားကြောင့်ပြီးပြီးသားပါခုအခုကြောင်းလည်းပြီးတယ်ခုဘလို့ခန်းစားချက်အနေနဲ့ပြောရင်တော့ဂုဏ်ယူပါတယ်စားပါပဲ
ဒါကတော့ဖန်စီထိတ်သိမ့်ခံလိုက်ရတဲ့ဒူရဲမှုမိုးရံနိုင်ရဲ့မိသားစုကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
မရင်မှာတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းတော်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တနိုင်တစ်ပိုင်းလုပိုင်ခွင့်ပေးမဲ့ကြောင်းမြတ်ဥပဒေချမ်းကိုမကြသေးခင်တုန်းကအမျိုးသားလွှတ်တော်မှဆွေးနွေးအတည်ပြုလိုက်ပေမဲ့လည်းတကယ်တမ်းမြေပြင်လက်တွေ့အနေအထားကိုကွင်းဆင်းလေ့လာတာမျိုးမရှိခဲ့ဘဲနဲ့ဒီဥပဒေချမ်းကဖြစ်လာခဲ့တာလို့ဝေဖန်သူတွေကပြောပါတယ်ပြီးတော့ဒီဥပဒေချမ်းကတကယ်လက်တွေ့အကျိုးရလဒ်ရှိနိုင်မလားဆိုတဲ့တန်တရားနဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်ဒါကြောင့်မို့လို့ပြဋ္ဌာန်းမှုပြင်နေတဲ့ဒီဥပဒေဟာလက်တွေ့လောက်ကင်စားတောင်းနေသူတွေအတွက်ဘလို့အကျိုးရလဒ်တွေနဲ့ဘလို့အခက်ခဲတွေကိုဖြစ်စေနိုင်ပါသလဲ VOA မြန်မာပိုင်းသတင်းတော်မတ်မေခါကသတင်းတော်မှတ်စုအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
ပြင်ဆင်ထားတာမကြသေးတဲ့2016ဒီဇယ်ကြောင့်ရဲ့ဥပဒေဟာအသက်ဝင်နေစေဖြစ်ပေမဲ့တရားမဝင်ရောင်းဝယ်မှုဆက်ရန်တရားတွေနဲ့အလွန်အကျွံတူးဖော်မှုတွေကိုထိရောက်စွာဟန်တားနိုင်ခြင်းမရှိသေးတာကြောင့်ပြီးခဲ့တဲ့2018ခုနှစ်မှာတော့ဒီဇယ်ကြောင့်ရဲ့ဥပဒေကိုထပ်မံဖြည့်ဆွက်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ဘက်ကစတင်ကြိုးပမ်းလာခဲ့ပါတယ်2018ခုနှစ်မြမကြောင့်ရဲ့ယန္တနာဥပဒေကိုအမျိုးသားလွှတ်တော်မှညှိနှိုင်းဆွေးနွေးခဲ့ပြီးဖြစ်ပါတယ်အဲ့ဒီဥပဒေချမ်းမှာအလက်စားအသေးစားနဲ့လက်လုတ်လက်စားလက်ကွက်တွေနဲ့ပတ်သက်လို့ပြဋ္ဌာန်းချက်တွေပါဝင်ထားပါတယ်အကြီးစားလက်ကွက်တွေကိုပြည်ထောင်စုအစိုးရကစီမံခန့်ခွဲဖို့နဲ့အလက်စားနဲ့အသေးစားလက်ကွက်တွေကိုတော့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုလုတ်ကင်ခွင့်ပြုဖို့ပြင်ဆင်ရေးဆွဲထားတာဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကအမျိုးသားလွှတ်တော်မှပြင်ဆင်မဲ့ဥပဒေချမ်းကိုဆွေးနွေးအတည်ပြုခဲ့တာမှာလက်ရှိမြေပြင်မှာလုပ်နေတဲ့ဒေတာကန်တွေရဲ့လိုအပ်ချက်နဲ့အတော်လေးကွဲလွဲနေတဲ့အပြင်ဥပဒေကိုဖြည့်ဆွက်ပြင်ဆင်တဲ့နေရာမှာအရက်ဖက်အဖွဲ့အစည်းတွေဒေတာကန်တွေဘက်ကတင်ပြထားတဲ့အချက်တွေပါဝင်ခြင်းမရှိတာကြောင့်ဆန္ဒပြမှုတွေဖြစ်ပေါ်လာခဲ့ပါတယ်။လွတ်လပ်စွာရောင်းဝယ်ခွင့်စွန့်ပစ်မြေစာပုံတွေမှာရေမစေးကြောက်ရှာဖွေခွင့်စတဲ့အချက်တွေအပြင်အရင်တုန်းလက်ဝယ်ထားတာနဲ့တည်ယူရောင်းတာမလုပ်ဖို့ပိတ်ပင်ထားချက်ကိုကျူးလွန်ခဲ့မယ်ဆိုရင်2009နှစ်အထိအပြစ်ပေးနိုင်တဲ့ပုံမှန်41နဲ့42တို့ကိုပြင်ဆင်ပေးဖို့ဖားကန်ဒေတာကန်တွေဘက်ကတောင်းဆိုနေကြပါတယ်။မိုးကုတ်မြေကဒေတာကန်တွေကလည်းကြောက်မြတ်ဥပဒေချမ်းပါအချက်တွေမှာဒေတာကန်လက်လုတ်လက်စားကြောက်တူးသူတွေအတွက်ခံစားခွင့်နဲ့လုတ်ကင်ခွင့်ပေးတာနှဲပါတဲ့အပြင်ဒေတာကန်တွေအပေါ်အကာအကွယ်ပေးတဲ့အပိုင်းမှာလည်းအားနည်းချက်တွေရှိနေတာကြောင့်ဝေဖန်ထောက်ပြလာတာတွေရှိပါတယ်။ကြောင်မြတ်ဥပဒေအကြံပြုကော်မတီမိုးကုတ်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးမြင့်ကတော့လက်ရှိအမျိုးသားလွှတ်တော်မှအတည်ပြုလိုက်တဲ့2019ကြောင်မြတ်ဥပဒေချမ်းကမိုးကုတ်ဒေတာကန်တွေအတွက်အကျိုးခံစားခွင့်နှဲပါစေတယ်လို့အ
ဲလက်လုတ်လက်စားကိုတဧကကွက်ပေးတယ်တက်တန်းတစ်နှစ်ပေးတယ်ပေါ့နော်အဲ့တော့တကယ်တမ်းကျတော့အင်္ဂရုဒီမြို့မှာရှိတဲ့လက်လုတ်လက်စားတွေကလက်လုတ်မှပါစပ်စားရတဲ့လူတန်းစားတယ်ဒီတဧကကွက်ဆိုတာတကယ်တမ်းကျတော့မဆွဲနိုင်ဘူးဆွဲနိုင်မှုခက်ခဲတယ်။နောက်တစ်ခုကဒီမြေယာပိုင်ဆိုင်မှုပေါ့။ဒီလက်လုတ်လက်စားတွေမှာမြေယာပိုင်ဆိုင်မှုမရှိဘူး။ဟိုတော်တော်များများဒီမိုးကုတ်မှာကဒီလုပ်ငန်းရှင်တွေတချို့ဒီငွေရှင်ကြီးရှင်တွေကဒီမြေတွေကိုအကုန်လုံးယူထားကြပြီ
။ဩဂုတ်3ရက်နေ့ကအမျိုးသားလွှတ်တော်မှအတည်ပြုလိုက်တဲ့ကြောင်းမြတ်ဥပဒေချမ်းကိုပြည်သူလွှတ်တော်မှဆက်လက်ဆွေးနွေးသွားအောင်မှာဖြစ်ပြီးလွှတ်တော်နဲ့ရဲ့သဘောထားကွဲလွဲရင်တော့ပြောင်စုလွတ်တော်မှာထပ်ပြီးဆွေးနွေးကြအောင်မှာဖြစ်ပါတယ်လွတ်တော်အစဉ်စဉ်ကကိုယ်စားလှယ်တွေအနေနဲ့လက်ရှိအစိုးရအဖွဲ့မှတာဝန်ယူထားကြသူတွေဟာဒေတာတွင်းမှာအချိန်ယူလေ့လာပြီးအလွှာဆောင်ကလူမှုအတန်ကိုတေချာယူပြီးမှသာဥပဒေချမ်းတွေကိုဆွေးနွေးအတည်ပြုတင်တယ်လို့ဦးစိုးမြင့်ကထောက်ပြသွားပါတယ
်အခုကျွန်တော်တို့လုတ်ကွက်ခွဲဝေတဲ့ပုံမှန်ကိုးကကြီးမှာကအလတ်စားလုတ်ကွက်ပါတယ်အသေးစားလုတ်ကွက်ပါတယ်လက်လုတ်လက်စားအတွက်ခွဲဝေတဲ့ပုံမကမပါလာမပါလာတော့သူတို့ကျွန်တော်တို့ဟိုအယတားနားလည်အောင်ပြောရင်တော့သူတို့မလိုချင်တဲ့ဟာဒီလက်လုတ်လက်စားရမယ်သူတို့လိုချင်တဲ့ဟာကသူတို့ဆုတ်ထားတာမလွတ်ဘူးဒီဌာနနဲ့ဒီရဲ့လုပ်ငန်းရှင်တွေနဲ့ချိတ်ပြီးတော့မှဒီကိုယ်စလဲတွေကိုလည်းဘယ်လိုလှည့်စားနေလဲမသိဘူးကိုယ်စလဲတွေလည်းသူတို့လှည့်စားတဲ့နောက်မှာမျောနေတယ်အငယ်တော့တဲတဲ့ပြောတာဒီဟာပေါ်မှာလုံးဝကိုပဲနောက်ကထိန်းချုပ်ထားတာမလှန်နိုင်သေးဘူးအငယ်တို့လည်းခုစူးစမ်းနေတယ်မရွေသေးဘူးကိုယ်စလဲတွေလည်းမွှေ့နိုင်လေဘူးဒါအခုလက်ရှိဖြစ်နေတဲ့အခြေအနေပေါ့ဒါအမျိုးသားလွှတ်တော်ကထွက်လာတဲ့အဖြစ်ရအဲ့ဒါပဲ
ဒီဥပဒေကြမ်းအတည်ဖြစ်လာပြီးဤဥပဒေကိုပါဆက်လက်ထုတ်ပြန်လာနိုင်ခဲ့ရင်လက်ရှိတရားမဝင်ရောင်းဝယ်မှုတွေနဲ့ပွင့်လင်းမြင့်သာမှုမရှိဘဲတူးဖော်နေတာတွေကိုထိန်းချုပ်နိုင်မယ်လို့လွှတ်တော်ကိုယ်စားလှယ်တွေကလက်ခံနေကြပေမဲ့လက်တွေ့အခုပြင်ဆင်ဖို့ကြိုးပမ်းနေတဲ့ဥပဒေကြမ်းကအဲ့ဒီကိစ္စတွေကိုထိရောက်စွာကင်တွယ်နိုင်အောင်မလုပ်ဆောင်နိုင်သေးဘူးလို့လည်းဝေဖန်မှုတွေရှိနေပါတယ်ကြောက်မြတ်နဲ့တွင်းထွက်ယတနာများဆိုင်ရာကျွမ်းကျင်သူတဦးဖြစ်တဲ့ဦးမျိုးမြင့်ဦးကတော့လက်ရှိအဆိုပြုထားတဲ့ဥပဒေချမ်းနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပြသွားပါတယ
်။ကျွန်တော်တို့ကဘာလုပ်ရမလဲဆိုတော့အဓိကရေမစီရှာဖို့တဲ့လူတွေကိုတရားဝင်လိုင်စင်ထုတ်ပေးပြီးတော့ကြောက်မြတ်တီဒီကြောက်စင်းအရင်တုန်းကကန်ဆောင်တည်ယူရောင်းချခွင့်ပြုတ်တဲ့လို့မြင်တယ်။အဲ့လိုဆိုလို့ရှိရင်ကျွန်တော်တို့ကလုံလစားရေးအတွက်လည်းအဆင်ပြေမယ်။အဲနောက်တစ်ခုကမိုးကုတ်မှာကျွန်တော်တို့ကလေးပင်တွင်ဆင်းနေဆိုလို့ရှိရင်တွင်းလုံသားတွေကိုလည်းတွင်းလုပ်ငန်းလိုင်စင်ပေါ့ချပေးတယ်။အဲတွင်းလုပ်ငန်းတွင်းကနေထွက်လာတဲ့ကြောက်ကိုဒီတွင်းလုံသားလိုင်စင်ကန်ဆောင်ရတဲ့လူကတရားဝင်ကန်ဆောင်ဝင်ရှိရ။တဲဆောင်ရောင်းချပိုင်ဝင်လည်းရှိရ။အဲပွဲစားတွေဆိုလို့ရှိရင်လည်းပွဲစားလိုင်စင်ရှိရ။တပ်မွေးကြောင်ပွဲစားလုပ်ငန်းနဲ့တပ်မွေးကြောင်ပြုတဲ့လူတွေဆိုလို့ရှိရင်လည်းအဲလိုင်စင်ရှိလို့ရှိရင်ကြောက်မြတ်တွေကိုတရားဝင်တဲဆောင်ရောင်းချပိုင်ဝင်ရှိလို့ရှိရင်အဆင်ပြေမယ်လို့မြင်နေဗျ
။နေမီတည်ငြိမ်မှုမရှိရနဲ့တပိုင်းတနိုင်လောက်ကင်လူသူတွေကိုခွင့်ပြုခဲ့တာတွေကြောင့်မြမကြောက်မြတ်ရောင်းဝယ်မှုကထင်တယ်လို့အောင်မြင်ဖို့ခက်ခဲနေတာဖြစ်တယ်လို့လည်းသူကပြောပါတယ်
။အဓိကတော့ပြည်တွင်းဈေးကွက်ကိုအခြားပေါ်ဆောင်ပြီးတော့ဝယ်ခွန်ရောင်းခွန်ကိုအများပြည်သူလက်ခံနိုင်လောက်တဲ့ဝန်ထုံးဝန်ပုံမဖြစ်စေတဲ့အခွန်အတုပ်ကိုစီးကြပ်ပြီးတော့တရားဝင်တဲဆောင်ရောင်းဝယ်ပိုင်ဝင်ရှိမယ်ဆိုလွတ်လပ်စွာရောင်းဝယ်ပိုင်နေရှိရင်ကျွန်တော်တို့ဒီလက်လုံးလက်စားအခြေခံလူထမ်းစားတွေပို့ပြီးတော့အဆင်ပြေမှာဖြစ်တယ်
။ဥပဒေတည်တွေပြဋ္ဌာန်းပြီးအဖို့တန်တယံစာတထုတ်ယူနေမှုကိုကန့်တတ်တာနိုင်ငံပိုင်တယံစာတတွေတရားမဝင်ရောင်းဝယ်ဖောက်ကားမှုတွေကိုထိန်းချုပ်တာဒေတာကန်တွေနဲ့တနိုင်တပိုင်လုတ်ပိုင်ဝင်စနစ်တကျရရှိလာအောင်ဥပဒေနဲ့ကာကွယ်ဖန်တီးပေးတာစတာတွေလုံနိုင်မှသာတယံစာတကျင်းစာတင့်နေတဲ့အခြေအနေကနေလွတ်မြောက်နိုင်မှာဖြစ်ပါတယ်ရှင
်မမေခအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်မြန်မာတခွင်အစီအစဉ်ကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့နိုင်ငံတကာနိုင်ငံအနေနဲ့အစိုးရရဲ့ပွင့်လင်းမြင့်သားမှုအထူးအရေးကြီးလာတဲ့အနေအထားမှာတော့ရန်ကုန်တိုင်းအစိုးရအနေနဲ့ပွင့်လင်းမြင့်သားမှုကိုဦးစားပေးလှုပ်ဆောင်မှုအရေးကြီးတယ်လို့စောင့်ကြည့်အကဲခတ်တွေကပြောကြပါတယ်ရန်ကုန်မြို့သစ်စီမံကိန်းအကောင့်ထဲပေါ်တဲ့နေရာမှာလည်းလွှတ်တော်ကကြော်လွန်ပြီးတော့လှုပ်ဆောင်တာတွေ့ရတယ်လို့ငွေကြေးစီမံခန့်ခွဲမှုတွေကိုလည်းပွင့်ပွင့်လင်းလင်းချပြတာမတွေ့ရပါဘူးဒီလိုမျိုးဒီရန်ကုန်တိုင်းအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့သုံးသပ်ပြောဆိုမှုတွေကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ
်အခုအစိုးရတက်တံမှာနနေ့ကြော်လာတဲ့အထိရန်ကုန်တိုင်းအစိုးရအနေနဲ့ဒီမိုကရေစီစံနှုန်းတစ်ခုဖြစ်တဲ့ပွင့်လင်းမြင့်တာမှုဟာအားနည်းနေတော့မယ်လို့နိုင်ငံရေးလှိလာသူတွေကသုံးသပ်နေကြပါတယ်ရန်ကုန်တိုင်းအစိုးရအနေနဲ့1PS နဲ့ပေါ်ဆောင်တဲ့အခါမှာလဲပွင့်လင်းမြင့်တာမှုအားနည်းခဲ့တယ်လို့အခုချိန်မှာမြို့သစ်စီမံကိန်းပေါ်ဆောင်မှုကွန်မြူနတီထောင်တဲ့အခါမှာလဲငွေကြေးတုံးဆွဲမှုအကျိုးမြတ်ခွဲဝေမှုတွေမှာပွင့်လင်းမြင့်တာမှုတွေအားနည်းနေတယ်လို့ဝေဖန်နေကြတာပါဒါအပြင်မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ရဲ့ကွန်မြူနီကေးရှင်းဒါရိုက်တာဦးအောင်သူငင်ကရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့မြို့သစ်စီမံကိန်းလှုပ်ဆောင်မှုကွန်မြူနတီထောင်တာကြောင့်အစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကိုကိုယ်တိုင်မပါဝင်သင့်ဘူးလို့လည်းအခုလိုပြောဆိုထားပါတယ်
ဟိုအခြေခံအနေစပြောရရင်ဒီအခုလက်ရှိကာလပါဗျာဆိုတော့အဲ့ဒီမှာတို့ကအစိုးရဆိုတာက steer not rule ဆိုတဲ့အယူဆရှိပါတယ်ဆိုလိုတဲ့သဘောကတော့ကျွန်တော်တို့အစိုးရဆိုတာထိန်းချောင်းယုံမယ်သူကဝင်ပြီးတော့လှိလှော်တယ်လို့ကိုယ်တိုင်ဝင်လှော်နေစရာမလိုဘူးဆိုတဲ့အယူဆပေါ့နော်အဲ့တော့ဒါကနိုင်ငံတကာမှာလည်းဒီမူကိုကျင့်သုံးပါတယ်အဲ့တော့ဆိုလိုတဲ့သဘောကဟိုကျွန်တော်တို့အစိုးရရဲ့သဘောကဒီလိုစီးပွားရေးကိုသူလုပ်မယ်ဆိုရင်သူကျွမ်းကျင်တဲ့နယ်ပယ်မဟုတ်ဘူးဒီနယ်ပယ်မှာဝင်လုပ်လို့ရှိရင်ဆုံးရှုံးနိုင်လည်းဖြစ်နိုင်တယ်မအောင်မြင်နိုင်လည်းဖြစ်နိုင်တယ်တခြားပြဿနာလည်းရှိနိုင်တယ်ပေါ့နော
်နိုင်ငံရေးလိလာသူတယောက်ဖြစ်တဲ့ဦးရန်ကျော်ကတော့ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့အခုလိုလှုပ်တာကိုဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကတမတ်တမတ်ကြကြတုံးတက်ဖို့လိုနေတယ်လို့လည်းအခုလိုပြောပါသေးတယ
်ဟိုသူများနိုင်ငံတွေမှာလည်းဒီတော်တော်ထဲမှာပါနေတဲ့လူတွေလည်းကွန်မြူနတီထဲမှာပါကြတာတွေရှိပါတယ်ဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကျော်လွန်ခြင်းမကျော်လွန်ခြင်းဆရာကသုံးသပ်တာထက်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကတမာတမတ်ကြစွာသုံးသပ်တဲ့ရက်လက်ကပို့ပြီးတော့တည်သူတွေအရေးပါပါလိမ့်မယ်။ဘာလို့ဆိုသူတို့ကနိုင်ငံတော်ကဘုရား ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဆိုတော့ဖွဲ့စည်းပေးထားတယ်နိုင်ငံတော်ကရိတ်ကားတွေလစာတွေပေးထားတာကဒီလိုမျိုးတွေအလုပ်တွေလုပ်ဖို့ကအခုဆိုလို့ရှိရင်နေနေများတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကသွေးအေးနေပြီလားမသိဘူးလှုပ်လှုပ်ရှားရှားမတွေ့သေးလို့ဒီလိုဟာမျိုးတွေကိုဒါလုတ်တင်ပါတယ်အဲ့တော့ဒါတွေကတော့ဆရာအနေနဲ့တော့ဒီဥစ္စာကိုအထူးတလဲဆရာကနေပြီးတော့ဖွဲ့စည်းပုံနဲ့ညီညွတ်တယ်မညီညွတ်ဘူးဆရာသုံးသပ်ပြီးတော့မဖြေတော့ပါဘူးဒီဥစ္စာရဲ့အတိတ်ကအတောင်ဝင်ရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အလုပ်ကိုပဲလုပ်ပါလို့ပြောချင်ပါတ
ယ်။ရန်ကုန်တိုင်းအစိုးရအနေနဲ့လွတ်တော်ကိုကြော်လွန်ပြီးလှုပ်ဆောင်မှုတွေရှိနေတယ်ဆိုပြီးဝေဖန်မှုတွေရှိနေတဲ့အတွက်အခုလိုမျိုးသစ်စီမံကိန်းလှုပ်ဆောင်တဲ့အခါပွင့်လင်းမြင်သာမှုကအရေးကြီးနေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။
ဘုလင်းမြင်တာဘုကကျန်တဲ့ကိစ္စတွေမှာလည်းမရှိတာတွေအများကြီးပေါ့နော်ဆိုတော့အဲ့တော့ကျွန်တော်မြင်တာဒီ NLD အစိုးရတက်တဲ့ကာလမှာသူတို့ကတိုင်းနဲ့ပြည်နယ်အစိုးရတွေကိုဒေါ်လာ5သန်းထက်မပိုတဲ့ရင်းနှီးမြှုပ်နှံမှုတွေကိုခွင့်ပြုခဲ့တယ်ဆိုတော့ဒါကောင်းတယ်ကျွန်တော်မြင်တာအောက်ခြေကိုပို့ပြီးတော့လုပ်ပိုင်ခွင့်ချပေးတာပေါ့နော်ဆိုတော့ဒါပေမဲ့အခုလိုကုမ္ပဏီထောင်ခွင့်ဆိုတာမျိုးကြတော့ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်တော်တော်များများကျော်သလိုဖြစ်သွားပြီနော်အဲ့တော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရပြောရင်ဇယား1ဇယား2ရှိတယ်တော့ပြည်တော်စုလုပ်ပိုင်ခွင့်အာဏာပြည်နယ်လုပ်ပိုင်ခွင့်အာဏာတွေရှိတယ်ပေါ့နော်အဲ့တော့နောက်တစ်ခါဆက်ပြောမယ်ဆိုလို့ရှိရင်ဒီမှာရင်းနှီးမြှုပ်နှံမှုကိစ္စတွေအများကြီးရှိတယ်။နောက်တစ်ခါကျတော့စီးပွားရေးဆန်ဆန်လောက်ရမယ့်ကိစ္စတွေရှိတယ်။အဲ့ဒါဆိုလို့ရှိရင်ဘယ်လိုအခြေခံမူပေါင်းကနေပြီးတော့ဆင်းလာကြလဲဆိုတဲ့မေးခွန်းဖြစ်လာတာပေါ့နော်။အဲ့တော့အခုကျွန်တော်တို့လေ့လာရတော့ကပြောတာ Special Company Act လို့ခေါ်တယ်။အထူးကုမ္ပဏီများဥပဒေအရသွားမယ်လို့ပြောတယ်။ဆိုတော့အဲ့ဒါဆိုရင်မကြသေးခင်ကကျွန်တော်တို့ကုမ္ပဏီဥပဒေအတည်ပြုပါတယ်။ဆိုလိုတာကအဲ့ဒီအမှာဘာပါလဲဆိုတော့နိုင်ငံတကာကုမ္ပဏီလာလာပြည်တွင်းကုမ္ပဏီဖြစ်ဖြစ်ဓာတ်ဥခွင့်ရေးရှိရမယ်ဆိုတဲ့အားမျိုးရှိပါတယ်ဆိုတော့အဲ့တော့အခုအထူးကုမ္ပဏီဥပဒေအရအခုခွင့်ပြုတဲ့ကုမ္ပဏီကသူကအတွင်းလူရဲ့သတင်းပို့ရနိုင်တဲ့အလားအလာရှိတယ်အစိုးရကိုယ်တိုင်ကလုပ်တဲ့ခါကျတော့တခြားဘာခေါ်မလဲအခွင့်အထူးတာနိုင်တဲ့ဟာမျိုးတွေအများကြီးရှိတယ်ပေါ့နော်ဆိုတော့အဲ့ဒါမှာဆိုလို့ရှိရင်ခုနပြိုင်ဆိုင်မှုတို့ပွင့်လင်းမြင်သာမှုတို့ပြက်ကုန်တဲ့အနေအထားတွေရှိတာပေါ့နော
်ဒါ့အပြင်ဥညံကျော်ကလည်းရောင်တိုင်းဒေသကြီးအစိုးရရဲ့လှုပ်ဆောင်မှုတွေမှာငွေကြေးစီမံခန့်ခွဲမှုကိုအခုချိန်ထိပုံမှန်လည်းမတိရသေးတာကြောင့်တခြားပြည်နယ်နဲ့တိုင်းဒေသကြီးတွေကလည်းမေခွန်းထုတ်เสียဖြစ်လာနိုင်မယ်လို့အခုလို့ပြောပါသေးတယ်
ဒီဟာကြီးကိုလှုပ်လိုက်တဲ့အတွက်ဒီဟာရတဲ့အကျိုးမြတ်ကဗနရာဂိုင်တုံးကဖြစ်ရန်ကုန်တိုင်းဒေသကြီးအစိုးရကယူပင်ဗနရာဂိုင်တုံးကိုဖြစ်ပြည်တော်စုအစိုးရအောင်ပေးမယ်ဆိုတာကခုချိန်ထိမသိဘူးပွင့်လင်းပြန်ဖက်ဒရယ်ဆိုတာကဖက်ဒရယ်ဆိုတာကဒါစနစ်တစ်ခုပဲစနစ်တစ်ခုကဟာကိုကိုပြည်နယ်ထဲမှာလုပ်မယ်ကိုပြည်ရဲ့ဖို့ပြိုးတိုးတက်မှုကိုလည်းဒီဟာရတဲ့အခွန်အောက်နဲ့သူအကျိုးမြတ်နဲ့အလုပ်လုပ်မယ်ပြည်တော်စုကိုလည်းသူတို့ပေးမယ်ဘို့အစိုးရလည်းဒါပုံစံပဲဆိုတော့သူတို့တော့ဒီလိုလုပ်တယ်ကွာအာငါတို့လည်းအကြောက်စိတ်တွေတွူးမယ်ငါတို့လည်းဟိုတနေ့နိုင်တဲ့ငါတို့လည်းပလဲနေရှာမယ်ဆိုရင်အဲ့ဒါကြီးကဒီဘယ်လိုပြောရမလဲဆိုဒီငါပွဲရငစားချသလိုဖြစ်သွားမယ်တကယ်တမ်းအဲ့လိုပြည်နေတဲ့တိုင်းနေရာလုံးကြမယ်ဆိုလို့ရှိရင်ပေးတာပါလေဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေဇယား1 2 3နဲ့နောက်ဘက်မှာရှိတယ်အဲ့ဒီဇယားတွေမှာရှိသလားအဲ့ဒီဇယားတွေမှာရှိရင်ဘယ်ပြည်နယ်ဘယ်တိုင်းကအစိုးရအဖွဲ့ဖြစ်ဖြစ်လုပ်လို့ရအဲ့ဒီဇယားတွေမှာမရှိဘူးလားမရှိရင်လုပ်လို့မရသေးဘူးရှိရင်မရှိရင်ခတ်တဲ့ဖို့အစီအစဉ်ရှိရင်မရှိရင်ကတော့ဒါဆရာတို့ကဒီတော့ကြည့်အောင
်ဒါကြောင့်ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ပွင့်လင်းမြင့်တာမှုရှိအောင်လုပ်ဖို့လိုအပ်ပြီးအဲ့ဒီလိုလှုပ်ဆောင်မှသာပြည်သူတွေအနေနဲ့ဝန်းရံလာမှာဖြစ်တယ်လို့ပြောဆိုနေကြပါတယ်။ရန်ကုန်မြို့တစ်စီမံကိန်းအတွက်ရန်ကုန်မြို့တစ်ဖွံ့ဖြိုးရေးကုမ္ပဏီ Limited NYDC ကိုဖွဲ့စည်းလိုက်တဲ့အကြောင်းကိုမတ်လ31ရက်နေ့ကရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကြေညာခဲ့တာဖြစ်ပါတယ်။ NYDC မှာတော့ရန်ကုန်တိုင်းရဲ့စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားတာပါ။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြို့မခသတင်းအေဂျင်စီကနေ VOE ကိုပေးပို့လိုက်တာဖြစ်ပါတယ်။
ဒီနောက်မဲ့ဆုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့စနေညဓာတ်ရိုက်လေးလိုက်စီစဉ်တင်ဆက်ပေးဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဧပြီလ27ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ57 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်တော်တာရှင်များရှင်အခုတော်တာရှင်နေဆောင်မြော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့အစီအစဉ်တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်နားဆင်ကြရအောင်ပါရှင
်မင်္ဂလာခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီပြည့်ရင်ပြောင်းလဲရင်းနဲ့လူမန်နေရမဖြစ်ရေးကိုဆွေးနွေးသွားမှာဖြစ်ပါတယ်သမရာဦးဝင်းညင်းကတော့ဒီကြံနှစ်တခုမင်းကမှပြုရင်ပြောင်းလဲအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နှီးဆက်တဲ့အောက်ခြေကစမယ်ဆိုပြီးပြောသွားပါတယ်ဒီပြုရင်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးသွေးရှိတဲ့သူတွေနဲ့အစားထိုးသွားမယ်ဆိုပြီးတော့ပြောသွားပါတယ်ဆိုတော့ကျွန်တော်တို့ဒီပင်တိုင်းဆွေးနွေးမဲ့ပုံကိုယ်တွေလည်းလေးလိုက်မှမှရောက်နေပါပြီသတင်းစာဆရာဦးစီစုအောင်မြင့်နိုင်ငံရေးကဲကဦးအောင်သူငယ်တို့ပင်တိုင်းဆွေးနွေးသွားကြမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီပင်တိုင်းဆွေးနွေးမဲ့ပုံကိုယ်တွေရဲ့တဘောသားတွေကိုအရင်ဆုံးကျွန်တော်ဆွေးနွေးစေချင်ပါတယ်အရင်ဆုံးဆရာဦးစီစုအောင်မြင့်ဆွေးနွေးပေးပါအောင်ခင်ဗျာကျွန်တော်ဒီလိုအစိုးရအုပ်ချုပ်မှုပြုရင်ပြောင်းလဲရေးမှာလူမန်နေရာမှာဖြစ်ဖို့ဆိုရင်လက်တလုံးမှာဘယ်နေရာတွေမှာများအထူးကလုံနေမလဲဆိုတာကိုအရင်ဆုံးဟိုရေဝီယာအဖြစ်သုံးသပ်ပေးပါလားဆရာ
ဟုတ်ဒီလောက်ဆက်တယ်ဆရာရဲ့ဒီကောင်ကတော့ဟိုဒီလိုမျိုးဘယ်အချက်တွေဒီတိုင်းမျိုးကြီးပြောထားတာတော့ကျွန်တော်တို့မသိရဘူးအဲဒါပေမဲ့ဒီပြောင်းလဲရေးဆိုတဲ့ဥစ္စာကအကျဉ်းကရှိခဲ့ဘူးတဲ့အုတ်ချုပ်ကြီးဆက်နေတဲ့ရဲကဘောနော်အနှစ်သာရမတူတဲ့ပုံစံမျိုးကိုကျွန်တော်ကနားလည်တယ်လေ။ဒါလည်းတော့အခုလက်ရှိအစိုးရပြောင်းလာဒီလိုခံစားရတာကိုကျွန်တော်တို့သိရတာမျိုးအခုလုံးကိုဟိုချုံပြီးနဲ့ကြည့်လိုက်ရင်မပြောင်းဘူးပေါ့နော်မပြောင်းဘူးဆိုတဲ့ဟာမျိုးကြီးနဲ့ပြည်နေရတယ်။ဒါအနှစ်သာရမပြောင်းဘူးဆိုတဲ့သဘောပါ။အဲ့တော့ဟိုလေဗယ်ကြီးကတော့အမင်းမရှိတာပေါ့။ဆက်သားမှဆိုပြီးဝန်ကြီးဌာနလေဗယ်ကြီးရှိတယ်။အောက်ပါဆိုရင်ဒီဒီပုံတွေဒီရရှိကြည့်အဖြစ်မရှိတယ
်ဟုတ်ကဲ့တက်ချောက်စီဆိုအောင်ဖုန်းလိုင်းပြတ်သွားတဲ့နေတူပါတယ်ကျွန်တော်ဆိုတော့ဒီโอเคဥအောင်သူငယ်ရှိနေပါတယ်ဆိုတော့ကိုအောင်သူငယ်ရဲ့သဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်လက်တလုံးမှာရေဝီယာသုံးသက်ကြည့်မယ်ဆိုရင်ဒီအစိုးရအုပ်ချုပ်မှုပြုရင်ပြောင်းလဲရေးမှာလူမနေရမှာဖြစ်ဖို့ဆိုရင်ဘယ်ပိုင်းနေမှာအဓိကပြင်ဆင်ရလို့နေတယ်လဲ
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီကျွန်တော်တို့အစိုးရအဖွဲ့ဟိုအစိုးရအဖွဲ့ဆိုတော့လက်ရှိဝန်ကြီးတွေနဲ့လည်းပတ်သက်တာပေါ့နော်ဆိုတော့ဒီဝန်ကြီးတွေဘက်မှလည်းကြည့်လိုက်လို့ရှိရင်ဟိုဝန်ကြီးဌာနတွေပေါင်းလိုက်တဲ့အခါကျတော့ကျွန်တော်ထင်တယ်အလုပ်မနိုင်မနှင်းဖြစ်နေတဲ့အပိုင်းမျိုးတွေတွေ့ရပါတယ်ဆိုတော့အဲ့ဒီဘက်မှလည်းလိုအပ်ရင်ဒုဝန်ကြီးတွေဖြစ်ဖြစ်ဝန်ကြီးတွေဖြစ်ဖြစ်ပြန်ဖြည့်နိုင်တဲ့အနေအထားမျိုးတွေရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်နောက်တစ်ခုကကျတော့ဝန်နှန်းတွေအပိုင်းဖြစ်ပါတယ်ဒီဝန်နှန်းတွေရဲ့ပြုရင်ပြောင်းလဲရေးကိစ္စလည်းလိုအပ်ပါတယ်အဲ့တော့အထူးသဖြင့်တော့ဒီ energy အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဇူလိုင်လလောက်ကကျွန်တော်တို့ဒီ civil service reform strategy ပေါ့နော်ဒီအရက်ပဲဒီကျွန်တော်တို့ဝန်ထမ်းတွေပြုရင်ပြောင်းလဲရေးမဟာဗျူဟာဆိုတာဒီအစိုးရကိုယ်တိုင်ကထုတ်ပြန်ခဲ့တာရှိပါတယ်ဆိုတော့အဲ့တော့အခုကာလမှာဆိုရင်ကျွန်တော်တို့6လကာလဖြစ်လာပြီ6လကျော်ကြာလာတဲ့နောက်ပိုင်းမှာဒီပြုရင်ပြောင်းလဲရေးမဟာဗျူဟာကဘယ်လောက်ထိကြီးရောက်သလဲဘာတွေလိုအပ်ချက်ရှိသလဲကျွန်တော်ထင်တယ်ပြန်သုံးသပ်ဖို့အချိန်ကျပြီလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
โอเคก่อนนี้ชื่อว่าสรุปดิตําราอุ้มเนี่ยในเมงงเนี่ยมาแล้วดิปุ๋ยเปียงแล้วมุเนี่ยอมวนเนี่ยตัวฤชิเนี่ยสรุปโหลักขันอธิมาปุ๋ยပြောต่อไปสรุปอเปียงแล้วดิทีนแล้วขี้ไม่ป่าวอ่ะลุงเนี่ยปูใส่นี่ล่ะดาหมออสูรหมู่ฤก้าวไปมั้ยลุงฤไม่ก้าวลูกผิดอ่ะลุงเนี่ยเยวีอ่ะก้าวแช่ชะไหนล่ะเสียอุสิสุออมเนี่ยซื้อนี่ไปบ่าวครับเนี่ยเอ๊ะ
ดิอุษาเนี่ยปะเป๋นคนละว่าเดี๋ยวดูก็อย่าป้าชื่อดิบายก็တော့โอเคตะชู่เราวงนี้ฐานะดิมาကျက်ကမူချပေးတဲ့ဒီလောက်ကလဲချော်နေတာလည်းရှိတယ်။အချို့နေရာတွေမှာကျတော့အဲ့လိုမဟုတ်ဘူး။မူချပေးတာကောင်းနေတယ်။လက်တွေ့အောက်ခြေမှာကျတော့စိုးတော့ကျွန်တော်စကားပြောနေတာပြတ်သွားတယ်။အဲ့ဒါပါလဲဆိုတော့အရင်ရန်ကြားအဟောင်းကြီးနဲ့အလုပ်လုပ်နေရတာလေ။အရင်ရန်ကြားအဟောင်းကြီးကဒီမှာနေရာမှာလားဆိုတော့အဲ့ဒါလုံးဝမမှန်ဘူး။ဒါပြလို့လဲဆိုတော့အရင်တော့သူရဲ့ဘုရားထာဝရအကုန်လုံးရဲ့ဒီထိတ်တဲ့အရာရှိနေရာတွေအကုန်လုံးကိုစက်မလို့ကနေပြီးတော့မှဟိုရှိပြောင်းမှုတော့မှအဲတော့ဒီရေဆက်ကိုချက်လုပ်ရတယ်တော်လွတ်မှားတဲ့ကိစ္စ ก็มีตั้งแต่ว่าอย่าชี้เลยอ่ะเพราะทั้งหมดมันชี้เนี่ยดีเนี่ยเป็นลาบีมาตั้งวิวอะไรอะไรอย่างนี้ใช่ไหมอะไรอย่างนี้ใช่ไหมมาแล้วก็ไอ้ที่หุ่นจ้างอะไรชี้สิดีเนี่ยมาป้าจ้างลาบีเนี่ยขาดเจอแล้วเราไม่เคยไม่หายมาเราไม่จ้างเงินเราไม่พิมพ์เลยตั้งแต่มาจะไปที่ไหนแล้วไปที่อะไรขาดเจอเนาะที่เราไม่ทำเงินมาเก่าเลยที่เขาจะพอเลยเรื่องนั้นเลยเนี่ยตั้งแต่ที่เรามาบางคนก็จะอ่านเรื่องราวที่เราไปเนี่ยตัวอย่างยิ
အဲ့ဒီကိစ္စကလည်းအများကြီးပဲအဲ့ဒါလည်းရှိတယ်ရှိတဲ့အကြတော့အစိုးရနဲ့တကယ်ပဲဒီကြောင်းလေးနဲ့အဝင်ပေါ်ရတဲ့ဒီဖြစ်လာအောင်လုပ်မယ်ဆိုရင်ဘယ်လိုလုပ်လို့ရမလို့တော့မထင်ဘူးသင်္ချာတို့ကြည့်ဖို့လိုတယ်ဘယ်အပိုင်းကပို့ပြီးတော့အရေးကြီးတယ်ပေါ့နော်အဲ့ဒီအရေးကြီးတဲ့အပိုင်းတွေကိုသင်္ချာကြည့်ပြီးတော့မှလူလဲတာနောက်ပြီးတော့ဒီတကယ်လက်ရှိကလားဒီလိုလားနေရာမှာအစားထိုးပြောင်းနေနိုင်ကလားအဲ့ဒါမျိုးစဉ်းစားကြည့်ဒီနေ့ချာဒီတော့မှလုံးဝအကောက်ကြီးပုံနိုင်တယ်လို့ထင်ပါတယ
်။ဟုတ်ကဲ့ကိုအောင်သူညေရောခင်ဗျာကျွန်တော်ဒီမှာအပြောင်းလဲတွေဟိုထင်တယ်လို့မဖြစ်တဲ့ကိစ္စတွေမှာဟိုမူနဲ့ဆိုင်လူနဲ့ပို့ပြီးဆိုင်နေသလား
။ကျွန်တော်ထင်တာတော့ဟိုနှစ်ခုစလုံးနဲ့ဆိုင်တယ်လို့ထင်ပါတယ်။ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုလက်ရှိဝန်ကြီးတွေကဟို NLD အစုအသစ်ပြီးတက်လာပြီးတဲ့နောက်ပိုင်းမှာဟိုအသစ်ခတ်လိုက်တဲ့အနေအထားမျိုးပေါ့နော်။ဆိုတော့အဲ့တော့ဒီဝန်ကြီးတွေကဘယ်လိုမူဝါဒတွေချပေးသလဲပေါ့။ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ဟိုသေချာတော့မသိရဘူးခင်ဗျအဲ့တော့နောက်တစ်ခုကကျတော့ဒီချပြီးတဲ့မူတွေကိုအောက်ခြေအကောင့်ထဲမဖော်တာလားဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဒီအောက်ခြေအကောင့်ထဲဖော်ဖို့အတွက်ကိုကျွန်တော်တို့ဘာအခက်အခဲတွေရှိသလဲပေါ့နော်ဆိုတော့ဒါတွေကိုသေချာပြန်ကြည့်ဖို့တော့လိုမယ်လို့ထင်ပါတယ်အဲ့တော့ခုနကကျွန်တော်ပြောဆိုပဲဒီဝန်ထမ်းတွေနဲ့ပတ်သက်လို့ပြည်ပြောင်းပြောင်းလဲမဟာဗျူဟာမှာဟိုမူတွေတော့ချလိုက်ပါတယ်ဒါချလိုက်တဲ့မူတွေကတော့အခု6လကျော်လာတဲ့အထိပြောရမယ်ဆိုလို့ရှိရင်အခုကျွန်တော်တို့တွေ့နေရတာကအတော်လေးကိုမထိရောက်သေးတဲ့အနေအထားရှိတယ်လို့တော့ထင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်။အရင်ဆုံးကတော့ဒီမြင်းမှုမျိုးစကိုင်းတိုင်းမြင်းမှုမျိုးကဒီဒေါက်တာတန်တစ်ဖြစ်ပါတယ်။ဒေါက်တာတန်တစ်သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့နိုင်ငံတော်သမ္မတအဖြစ်ကိုကျွန်တော်တို့ထောက်ခံပါတယ်။reform ပြန်လုပ်ဖို့ဆိုလို့ရှိရင်တော့ဝန်ထမ်းအပါအလုံးအပိုင်းကိုကျွန်တော်တို့ပြုပြင်ရပါမယ်ခင်ဗျ။အဲလိုဆိုတော့ဝန်ထမ်းအားလုံးဟာ NLD တက်ခါစားတော့အင်တန်ကြောက်ပါတယ်။နောက်ပိုင်းဒုံရင်းဒုံရင်းပဲပြန်ဖြစ်တော့ပါတယ်။ဒီလူတွေကလည်းအပေးယူရတားကြနေတော့ဘယ်နေရာသွားသွားနော်ပေးမှလို့ပုံမှန်လေးအတိုင်းသွားကြပါတယ်။အခုဘာတွေတိုးတက်ပြောင်းလဲရလဲဆိုပြီးတော့ခနဲ့ခံနေရပါတယ်။နေပေါင်းများစွာတန်းပြည်ပါနာရီဖြုံးဒါရိုက်တာတွေဖြည့်ဆည်းခံလို့ကျွန်တော်လည်း1986တုန်းကတပ်ပစ်ကိုပို့လုပ်ခဲ့ဥပါပဲလူလေးတန်ခါကိုရှိတဲ့ဌာနမှာကျွန်တော်ပူဆောင်လုပ်ခဲ့ပါတယ်အဲဒီမှာကျွန်တော်တို့ချုပ်တင်လူချုပ်နော်ထုတ်ကင်လူထုတ်ဖို့သူရတရားလုပ်တင်လုပ်ပြီးတော့အဲ့လိုလုံးလိုက်မှာတောင်းသွားတာအခုလည်းအောက်ခြေထိလုံးမရပါဘူးအထက်ကနေအောက်နယ်ကမျှပြီးတော့စားနေကြတာဝန်ထမ်းတယောက်နော်လာကနေမမျှဘူးချမ်းသာနေတယ်ဆိုလို့ရှိရင်အရိလက်ဆောင်ကုမ္ပဏီမှာခေါ်ယူပြီးစစ်ဆေးတယ်အောင်အားလိုက်သမှုကော်မတီကိုအောက်ခြေမျိုးနဲ့အစင်းတီဖွဲ့စည်းပြီးတော့ပြည်သူတွေနဲ့เนาะပြည်သူတွေရနေတိုင်အောင်မျိုးနဲ့ပြည်သူခွင့်ရေးကာဝယ်ဆောင်ရွက်မှုကော်မတီကိုလည်းအားလိုက်သမှုကော်မတီအောက်မှာအဲကျွန်တော်ဖွဲ့စည်းပြည်စီလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာသန်းတစ်ဆွေးနွေးချက်ကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်တူကတော့ဒီတရုတ်နိုင်ငံဒီရွှေလီမြို့ကကိုပညာပါကိုပညာရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာโอเคกูปัญญาจ้าล่ะไม่ดีครับ
ฮัลโหลโอเคโอเค
โอเคซื้อนี่ลูกยาได้ครับกูปัญญา
โอเคบาตรเนี่ยแล้วล่ะบ่เนาะตําหน้าอูวินเนี่ยเมนคนเนี่ยมาตนโหมัมมี่ตราว่าတော့ဒီเลเยอร์มีใต้ในกิส่าเนี่ยปัดตัดไปแล้วตนပြောชินน่ะบ่ครับ
โอเคโอเคกูปัญญาပြောบ่ครับโอเค
อาจารย์เนี่ยแล้วตนပြောมาเลยดิတနအဝင်းရဲ့မိန့်ခွန်းဒီပြောရတဲ့အထက်မှာဒီလေယာမေကိစ္စလို့ပါမယ်ပြီးတော့မှဒီဝန်ထမ်းလာစာတိုးတဲ့ကိစ္စလည်းပါမယ်လို့ကျွန်တော်မှတ်မိတယ်လို့ပဲဆိုတော့နိုင်ငံတကာဒီတနအဝင်းမြင့်အနေနဲ့ကျွန်တော်တို့ဟောနော်ဒီပြောင်းလဲရေးလုပ်တဲ့အချိန်မှာဒီကျွန်တော်ကကချင်တိုင်းလားတယောက်ဆိုတော့ကချင်လူမျိုးတယောက်ရဲ့အမြင်အနေနဲ့ပြောရမှာဆိုဒီနေ့ဒီကချင်ပြည်မှာဖြစ်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးတော့တနအဝင်းမြင့်အနေနဲ့ဘာမှပြောမသွားဘူးပေါ့ဆိုတော့ဒီရတဲ့ကျွန်တော်တို့ပြီးသူကျွန်တော်အနေနဲ့ပေါ့နော်ကျွန်တော်ဒီပုတ်ကလေးကတူတယောက်အမြင်နဲ့ဒီပုံမှာမတင်မကြဖြစ်တာပေါ့ဆိုတော့ဒီရနဲ့ပတ်သက်ပြီးတော့မှ တိတ်ပြီးတော့တမနာဝင်းမြင့်မိန်ခေါ်တာတိတ်ပြီးတော့သဘောမချဘူးဘောစွန်းနေ
ဟုတ်ကဲ့ခင်ဗျာကိုပညာကျေးဇူးပါအာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရေးပေးပို့ထားတာတချို့လည်းရှိပါတယ် Facebook တွေ email တွေပေးပို့ထားတာပါတချို့ Facebook ကစာရေးကိုတော့မဆုမွန်ပဲဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်မိုးညိုဆိုတဲ့အကောင့်ကနေပြီးတော့မြေရောင်းရှားအကြောင်းပြအလှူခံစားငွေပေးမှလုပ်ပေးတဲ့ရက်ကျေးအုပ်ချုပ်ရေးမှုများမျိုးနွယ်အုပ်ချုပ်ရေးမှုများအရင်ဆုံးရှင်းအရေးယူပေးပါတဲ့နောက်တင်မဝင်းဆိုတဲ့အကောင့်ကလည်းလဲပါပြိုးတဲ့အောက်ခြေအကြဆုံးစေရင်ကောင်းကနေစလဲပါပြိုးဆိုပြီးရေးထားပါတယ်ဝင်းမြတ်သူဆိုတဲ့အကောင့်ကလည်းအရေးကိုလဲထားတဲ့သူတော်တော်များများကစစ်ဆိုးရရဲ့ဘတ်တော်သားတွေလက်ယုံတွေတာကူးတွေမှုဘလို့မှရေရှည်အဆင်မပြေပါဘူးတဲ့အမိတ်မှန်သမျှမတိမတာဖီဆန်ကြဆိုတော့မလုပ်ကြမလဲတဲ့အောင်ကိုဆန်းဆိုတဲ့အကောင့်ကတော့ MOE နဲ့သူတွေကိုဘလို့ပြုပြင်ပြောင်းလဲမှုလုပ်မှာလဲဝင်ကြီးတွေပဲပြောင်းလဲလုပ်မှာလားတူဒီမဟုတ်ဌာနဆိုင်ရာကဝန်ထမ်းတွေကိုအပြောင်းလဲလုပ်မှာလားဆိုပြီးရေးထားပါတယ်ကောင်လွင်ဦးရေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတောထရှင်တွေရဲ့ဒီစာထဲမှာတော့ဒီအစိုးရရန်ရဲမှာခောက်ဦးကျူးနေတဲ့သူတွေရှိနေလို့အပြောင်းလဲတွေထင်သလောက်တိုးတက်မှုမရှိအောင်ထောက်ပြပါတယ်ဆောစောကဒီဆရာဦးစီစုအောင်မြင်ရောကိုအောင်သူကြီးနဲ့ထောက်ပြပါတယ်ဒီမူပြောင်းရင်မဲ့လူမပြောင်းလို့ထင်သလောက်တိုးတက်မှုမရှိတဲ့အခြေအနေတွေရှိနေတာကိုဟိုပြောကြပါတယ်ဒါပေမဲ့တခုရှိတာဒီဟိုဒီအထူးသဖြင့်ပေါ့ဒီအရက်ဖက်အုပ်ချုပ်ရေးမှာအပေါ်ပိုင်းကမူဝါဒတွေကဒီအကောင့်ထဲပေါ်ရတဲ့အောက်ခြေပိုင်းကိုဒီတက်ရောက်မှုမရှိဘဲဖြစ်နေတယ်ဆိုရင်ဒါရောဒီအပေါ်ဒီအုပ်ချုပ်သူတွေဒီမူဝါဒချတဲ့သူတွေမှာတာဝန်မရှိနိုင်ဘူးလားဆရာဦးစီစုအောင်မြင့
်အမှန်ပါလေအဲ့ဒီဆိုတာကတို့ခုဟိုအများအားဖြင့်ဒီမှာပြောနေကြတဲ့ဟာတခုလားလက်ရှိတာဝန်ယူလိုက်တဲ့ဒီနိုင်ငံရေးပိုင်ဆိုင်ရာကောင်းဆောင်တွေပေါ့နော်ဝင်ကြီးတွေရှိတယ်ဆက်ဆိုင်ရာပြည်နယ်တိုင်းဝင်ကြီးတွေရှိတယ်အဲတိုင်းပြည်နယ်ဝင်ကြီးတွေရှိတယ်တို့တွေကကျိုးရည်ရဲ့ဟိုတာဝန်ပေါ့နော်ကျွန်တော်နားလည်အောင်ဆိုမှန်ကန်တဲ့မူဝါဒတွေ policy တွေချဖို့လုပ်ရဲအဲဒါပေမဲ့ဒီလိုမျိုးမှန်ကန်တဲ့မူဝါဒ policy တွေချလိုက်ရုံနဲ့အခြားမူဝါဒတွေမှာဆိုရင်အရှင်ပြေကောင်းပြီးသွားနိုင်တယ်ဒါပေမဲ့ဒီတိုင်းဒီမှာကျတော့မဟုတ်ဘူးဒါပေမဲ့ကျတော့ရန်ရအဟောင်းနဲ့ရန်ရအဖြစ်ဖြစ်အဟောင်းကနေခေတ်စ်ကိုလာရတဲ့အချိန်တွေဟိုဖြစ်တဲ့အတွက်ကြောင့်တို့တွေအားလုံးလည်းရရလို့မရဘူးဒီဝန်ကြီး level တွေကတော့ဝန်ကြီးချုပ် level တွေဒီလိုတိုင်းအဲဒါအရှင်ဝန်ကြီးတွေကအားလုံးလည်းသူရရလို့မရဘူးသူချားလိုက်တဲ့မူဝါဒတွေကလက်တွေ့တကယ်လိုက်လိုက်လာပြီးတော့အကောင့်ထဲပေါ်ရတာမပေါ်ဘူးကဒါတော့မပေါ်ဘူးမပေါ်ဘူးဆိုရင်ဘာကြောင့်မပေါ်တာလဲမပေါ်တာလဲအဲ့ဒါကြီးကိုသူတို့သိချောင်းပြန်ပြီးတော့မှဟိုဆိုင်စစ်ဖို့လိုတယ်ဒါကြီးကဆက်ပြီးတော့အကောင့်ထဲပို့ဖို့လိုတယ်အဲကျွန်တော်ဆိုလိုတဲ့သဘောကတော့လက်ရှိဝန်ကြီးတာဝန်ယူထားတဲ့လူတွေကသူ့ဝန်ကြီးဌာနရန်ရာကြီးလက်ပတ်လာကိုလုပ်ဖို့ပါသူ့ကတာဝန်ရှိတယ်အဲကျွန်တော်ကမနေ့မူဝါဒချမှတ်ပြီးပြီကျမတို့ကျွန်တော်ဒါကိုချပြလိုက်ပြီကျွန်တော်ကတော့မရှိဘူးလို့ဒီလိုပြောလို့မရဘူးအဲ့တော့သူ့မူဝါဒကမှန်ကန်နေတဲ့အောက်ချင်ကလက်တွေအကောင့်ကိုပုံလာဘူးဆိုရင်အဲ့ဒီဝန်ကြီးသူ့ဝန်ကြီးနောက်ပြီးတော့ကတော့ဝန်ကြီးချုပ်ကြီးကဒီရန်ရာကြီးတွေကလည်းဒီလိုပါလက်ပါဆောင်ရွက်လာအောင်ဒီကောင်မတာဝန်ထုတ်ယူတာရှိနေမှာလေခင်ဗျအဲ့ဒီကိုကျွန်တော်နားလည်ပါ
โอเคကိုအောင်သူငင်းသဘောတော့ခင်ဗျကျွန်တော်တို့ကအခုကဒီအောက်ခြေရန်နေရမလဲပတ်လို့ဆိုတော့ထောက်ပြချက်တွေရှိရဆိုရင်လည်းဟိုဒီအောက်ခြေဘိုင်းကိုပေါ့လေအုတ်ချွားရဲအပေါ်ကလူတွေမှာတော့တာဝန်ဘလောက်ရှိရလို့ယူဆလဲ
ဟုတ်ကဲ့ဟိုဒီ NLD အစိုးရတက်လာတဲ့အချိန်မှာပေါ့နော်ဆိုတော့ကျွန်တော်ရက်ဘက်ကဝန်ထမ်းတော်တော်များများနဲ့ဟိုစကားပြောခဲ့ပြီးပါတယ်ဆိုတော့အဲ့ဒီအချိန်ကသူတို့အနေနဲ့ဒီ NLD ကိုမဲပေးခဲ့ကြတဲ့လူတွေအများစုပါပါတယ်ဆိုတော့နောက်တစ်ခုကကြတော့ NLD တက်လာရင်ပြုပြင်ပြောင်းလဲမှုတွေဖြစ်လာမယ်လို့လည်းဟိုမျှော်လင့်ချက်ထားခဲ့ကြတဲ့သူတွေများပါတယ်ဆိုတော့အဲ့တော့အဲ့ဒီအချိန်မှာကျွန်တော်မြင်တာကတော့ဟို NLD အစိုးရအနေနဲ့ဟိုအခွင့်အခါကောင်းလက်လွတ်သွားတယ်ပေါ့နော်ဆိုတော့အဲ့တော့ပြုပြင်ပြောင်းလဲရေးကိုငြင်းငြင်းထက်ထက်လုပ်ရမယ့်အချိန်မှာမလုပ်လိုက်မိတဲ့အခါကျတော့အခုကဝန်ထမ်းရန်ရကအရင်လိုပုံမှန်အတိုင်းပဲပြန်ပြီးတော့ဟိုသွားတဲ့ပုံစံပြန်ဖြစ်သွားပါတယ်ဆိုတော့ရန်ရဝန်ထမ်းနေရာနေပြီးတော့အစိုးရကိုပြန်မောင်းတဲ့ပုံစံပြန်ဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့လိုအနေအထားမှာဒီအပေါ်ပိုင်းကမူဝါဒတွေချမှတ်ဖို့လည်းလိုပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီဝန်ထမ်းတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်မြင်တာကတော့ဟိုစုပေးတံပေးစနစ်ပေါ့နော်ဟိုတော်တဲ့လူတွေကိုချီးမြှောက်ဖို့လိုသလိုဟိုခုနလိုအရေးယူရမယ့်လူတွေကိုလည်းအရေးယူဖို့လိုပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီရန်နေရာထဲမှာကျွန်တော်တို့ဓာရီအားနည်းချက်ဖြစ်နေတယ်ပေါ့နော်ဆိုတော့ဓာရီနဲ့ပတ်သက်လို့လည်းသိချဟိုကျွန်တော်တို့လေ့လာပြီးတော့သုံးသပ်ဖို့လိုတယ်လို့ထင်ပါတယ်အထူးသဖြင့်ဟိုကျွန်တော်ချွေးနွေးခဲ့ရတဲ့အပိုင်းမှာတော့ဘာတွေသွားတွေ့လဲဆိုတော့ဒီဝန်ထမ်းနေနေလစာတိုးပေးဖို့သူတို့မပြောဘူးဒါပေမဲ့သူတို့ရဲ့ရုံးမှာသုံးနေရတဲ့စာရွက်စာတမ်းစက်ကူဂျင်းရန်တရာဓာတ်ဆီစသဖြင့်ဒါတွေနဲ့ပတ်သက်လို့ပြည်ပြဝဝဖြစ်တင်ပြပါဆိုတဲ့အမျိုးတောင်းဆိုမှုမျိုးတွေကျွန်တော်ကြားခဲ့ပြီးပါတယ်ဆိုတော့ဒါတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ရောဘယ်လိုလေ့လာမှုတွေရှိသလဲဘယ်လိုကျွန်တော်တို့သုတေသနတွေရှိသလဲပေါ့နော်ဒါတွေလည်းအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကောသူကြီးဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရှိနေပါသေးတယ်အရင်ဆုံးကတော့ဒီဩစတြေးလျနိုင်ငံကဦးမြင့်ဆွေဖြစ်ပါတယ်ဦးမြင့်ဆွေရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဒီနေ့ခေါင်းစဉ်ကနေဟိုသမရာကြီးရဲ့ဒီလက်ရှိလောက်ရမယ့်လုပ်ငန်းစဉ်အနေနဲ့ပတ်သက်လို့ဆွေးနွေးနေတယ်လို့ကျွန်တော်အဲ့လိုပဲသဘောပေါက်ပါတယ်အဲ့တော့ဟိုကျွန်တော်ပြောချင်တာပေါ့နော်အစိုးရအနေနဲ့တကယ်လို့ဒါဥစားပေါ့လက်တွေ့အကောင့်တွေပေါ်တဲ့နေရာမှာကျွန်တော်တွေ့တာအပိုင်းနှစ်ပိုင်းတွားတွေ့တယ်ဗျပထမတစ်ပိုင်းကတကယ်ဟိုအနေဒီအစိုးရတက်လာတဲ့အခါမှာကို့အတွင်းမှာကင်တွေရတာဟိုကို့အတွင်းမှာဆိုတာကအနေဒီအတွင်းကဒီတာဝန်ပေးထားတဲ့ဝင်ကြီးတွေနောက်တစ်ခါလုပ်ငန်းတာဝန်ပေးထားတဲ့ပုဂ္ဂိုလ်တွေမှာကင်ရတွေရတာတကယ်လို့ထိထိရောက်ရောက်သမရာကြီးအနေနဲ့ကင်တွေနိုင်ပေမဲ့ကျွန်တော်မြင်တာကဖွဲ့စည်းပုံကပေးထားတဲ့ဥပဒေတဲ့ပူကျော်ပြီးတော့သွားလုပ်လို့မရဘူးဗျ။အဲ့ဒါဘာလို့ဆိုတာလဲဆိုတော့တမတော်ကဟိုခန့်ထားတဲ့ဝန်ကြီးတွေအဝန်ထမ်းတွေဥပမာအဖြစ်အမြဲတမ်းဆိုတဲ့အပုပ်ကိုယ်တွေနဲ့ပတ်သက်လို့စဉ်းစားတဲ့အခါကျရင်ဒီဟိုအစိုးရဖြစ်တဲ့ဒီအစိုးရအဖွဲ့စည်းဖြစ်တဲ့တမရကနေပြီးတော့လုပ်ချင်တိုင်းလုပ်လို့မရဘူးနဲ့ကာကွယ်ရေးဦးစီးချုပ်ရဲ့ဟိုခိုင်တွယ်မှုပုံမှာပဲမူတည်နေတဲ့အခါကျတော့ကျွန်တော်အဲ့ဒီမှာသမရာကြီးအနေနဲ့တကယ်ထိထိရောက်ရောက်လုပ်တဲ့အခါမှာအဲဒီတမတော်နဲ့ပတ်သက်တဲ့ဝန်ထမ်းတွေကိုထိထိရောက်ကင်တွယ်နိုင်ပါမလားလို့ကျွန်တော်တို့ဘက်ကစဉ်းစားလာတာတွေ့တယ်ဗျ။ဟု
တ်ကဲ့အဲ
့တစ်ချက်ပါ။နောက်တစ်ချက်ကကျွန်တော်တို့ဟိုပြည်သူမျက်နှာမူတဲ့တကယ်ဝန်ထမ်းတွေနောက်ဝန်ကြီးတွေကိုကျွန်တော်တို့ကတကယ်ကိုထိထိရောက်ရောက်ရေးယူပလိုက်ဖို့လိုပါတယ်။အဲ့လိုရေးယူတဲ့အခါမှာလည်းဘိုးစားပေါ့ဟိုတမတော်ကလူမို့လို့ကင်တွယ်လို့မရဘူး။နောက်အရက်ဘက်ကလူမို့လို့ဒါကတော့ကင်တွယ်လို့ရတယ်ဆိုတော့အနေထားမျိုးမဟုတ်ပဲနဲ့တကယ်ကိုထိထိရောက်ရောက်ကင်တွယ်မှသာလေကျွန်တော်တို့တမရရဲ့ဒီတကယ်လုံးမဲ့လုပ်ငန်းစဉ်ရှေ့ရကအကောင့်တွေပေါ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ကျွန်တော်ရဲ့အမြင်လေးကိုကျွန်တော်ဒါတင်ပြတာပါ။
ဟုတ်ကဲ့ဦးမြင့်ဆွေဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်နောက်တစ်ခုကတော့ဒီဖင်လန်နိုင်ငံကိုငင်းချမ်းဖြစ်ပါတယ်ကိုငင်းချမ်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျာ။
ဟုတ်ကဲ့ခင်ဗျာကျွန်တော်မေးချင်တာကတော့အခုဆက်ပြီးတော့သမရဦးဝင်းမြစ်ကနေပြီးတော့သူ့အတူမိန်ကုန်းလေးဘလောက်ပြောပြောနောက်ဆုံးကြရင်ကျွန်တော်တပုတို့ပြန်လဲပြီးတော့2008အခြေခံဥပဒေတွေအမျိုးသားယဉ်ကြားစစ်ရေးတွေနဲ့ပဲပြောက်သွားမယ်လို့ကျွန်တော်ကထင်တယ်ဥပမာတစ်ခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားရေးရဝင်ကြီးရှိရပေါ့တိုင်းရင်းသားရေးရဝင်ကြီးကဟိုဘယ်လိုပြောမလဲငင်းညာရေးပွဲစားပေါ့မုံနေရဲ့ပွဲစားလို့ပဲဖြစ်သွားတယ်တခြားတိုင်းရင်းသားတွေဆိုတော့စိတ်မဝင်စားဘူးဥပမာနောက်အခုကုတန်းရောင်းဝယ်ရေးနဲ့ဟိုကုသစီဘွားတို့အဲ့လိုဒေါက်တာအတုတွေနဲ့ပေါ့အစိုးရကတက်လာတယ်ဒီလူတွေအရေးချင်းမရှိတာလည်းသိတယ်ပြောချင်တာတွေပြောတာလည်းသိတယ်ဒါပေမဲ့အစိုးရကမပြောနိုင်ဘူးအဲစစ်တပ်တို့အောက်ခြေတို့အဲ့ဒါတွေပြောနေလို့မရဘူးကျွန်တော်တို့ဒီ NLD အစိုးရကစပြီးတော့ဝင်ကြီးခန့်ကလေးကလွှင့်နေတဲ့ဟာတွေကိုဒီဥသမတော်ဦးဝင်းမြစ်ကပြင်နိုင်မလားမပြင်နိုင်လားဆိုတဲ့ကိစ္စကိုပဲကျွန်တော်ကဟိုပြောဘယ်လိုပြောမလဲပို့ပြီးတော့မေးခွန်းထုတ်ချင်ပါလေကိုစီတော်မြစ်တို့ကိုအောင်သူကြီးတို့လည်းပို့ပြီးရှင်းနိုင်ပါမယ်ဥပမာနိုင်ငံကြ ాయి ဝင်ကြီးဆိုလို့ရှိရင်ဘသူမှန်းကိုကျွန်တော်အခုမသိတော့ဘူ
းဟုတ်ကဲ့ဟုတ်ဆိုလိုတာတော့ဒီဆိုလိုတာတော့ဒီတက်ကဒီအစိုးရရန်ရမ်းမှာ
တက်ကဥပဒေအမျိုးသားယဉ်ကျေးစီရင်ကိုပြန်ဆွဲချမှာပဲကျွန်တော်ကြောက်ပါလေကျေးဇူးကြတဲ့တင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုလိုတာတော့ဒီအစိုးရရန်အုပ်ချုပ်မှုရန်ရမ်းမှာဒီတက်ကဟိုချုပ်ကင်ထားလို့မလုံနိုင်မကင်နိုင်တဲ့အပိုင်းကတပိုင်းပေါ့လေဒါပေမဲ့အရက်ဖက်ကအုပ်ချုပ်နေတဲ့အပိုင်းမှာဟိုလောက်တာကင်နာတွေအားမရစရာတွေရှိနေတယ်ဆိုပြီးတော့ဒီကိုငင်းချင်းမေကွန်အဲ့ဒါကိုသူအဓိကထောက်ပြသွားတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာဦးစီသူအောင်မြင်အခုသူထောက်ပြတယ်လို့ပေါ့လေဒီအစိုးရဒီအုပ်ချုပ်ရေးပိုင်းမှာဒီအောက်ခြေပိုင်းမဟုတ်ဘဲနဲ့ဒီဟိုအပေါ်ပိုင်းနေမှာပေါ့လေဒီဝင်ကြီးအပိုင်းနေဒီဝင်ကြီးချုပ်ပြိုအပိုင်းနေမှာပေါ့လေအုပ်ချုပ်ရေးပိုင်းဒီအပေါ်ပိုင်းမှာနေရာယူထားတဲ့လူတွေထဲမှာကိုဟိုမလုံနိုင်မကင်နိုင်ရှိနေတာနဲ့မလဲနိုင်တာမျိုးကဘာဖြစ်လို့လဲဒီလဲနိုင်တဲ့အခြေချင်းရှိတဲ့လူတွေမရှိလို့များလားဒါမှမဟုတ်ရင်လည်းပဲဟိုလဲဖို့အခက်အခဲတွေဘာတွေများရှိနေလဲလို့ဆရာအနေနဲ့ယူဆလဲဆရာ
ကျွန်တော်တူတူအမြင်အရတော့ဒါကတော့ဟိုသက်ဆိုင်ရာအဲ့ဒီအစိုးရပေါ့နော်ဒေါက်တာစစ်ကြီးအပါပဲသူတို့တွေကစဉ်းစားတာဘယ်လိုစဉ်းစားလဲတော့ကျွန်တော်မသိနိုင်ဘူးလေဒါသူတို့စဉ်းစားတာပေါ့နော်အဲ့ဒါစဉ်းစားတဲ့ဒီမှာအဲဘာလဲလက်ခုရှိနေပါလဲတစ်ခုကတော့သူတို့ပုံရိုင်းကအခုလက်ရှိခန့်ထားတဲ့လူတွေကတင့်တော်တယ်သူတို့ထင်လဲထင်နေကြလားပေါ့အဲဒီလိုအခြေတကယ်လည်းရှိတယ်ဒီလိုပဲသူတို့ထင်လဲထင်နေကြလားပေါ့အဲ့ဒီလိုထင်ဆိုတော့သူလဲဖို့ကြိုးစားမှာမဟုတ်ဘူးပေါ့နောက်တစ်ခုကဘာလဲဆိုတော့ဟုတ်ပြီတချို့ရဲ့လူတွေကိုသူတို့တွေ့နေပြီဒီလူတွေကရင်းချင်းမရှိဘူးလုံးနိုင်ကန်နေသွားလို့ရှိဘူးဒါပေမဲ့ဒါတွေကိုလဲလိုက်ပြလိုက်မကြကနာအဲ့လိုလုံးလိုက်တယ်ဆိုရင်အစိုးရဖက်တည်နေမှုရှိဘူးလို့ ချင်းရောမှာစိုးလို့သူမလုပ်ဝင်တဲ့ဒီလိုမဲဟိုဥစားပါတော့ဒီငွေကြီးထောက်ဆိုးတာကိုပြရင်လို့ထားရလားအဲ့ဒါလို့ဒီမှာမသိဘူးကြာကျွန်တော်ဒီချင်းဟိုအမေရပြောမယ်ဆိုရင်တော့ဟိုမသိတော့တဲ့ခုနကဟိုကိုရင်းနဲ့ပြောတာဟာလည်းကျွန်တော်ထောက်ခံပါတယ်အောက်ခြေကြီးကပြောင်းလို့မဟုတ်ပါဘူးတချို့အမေရအစိုးရကဒီနယ်လေးပို့ဆိုခေါ်တဲ့ခံထားတဲ့ဒီဝင်ကြီးတွေဒီဝင်ကြီးတွေပြီးတော့မှနောက်အောက်မှာရှိတဲ့ဒီဝင်ကြီးတွေဝင်ကြီးတွေအများကြီးလည်းဥစားတွေထဲမှာမသိတော့တာကြီးပြည့်ပြောင်းလဲမှုမကိုက်ကြီးတာကြီးကျွန်တော်တို့ဆိုရင်တော့သိပါတယ်တချို့ဟာတွေအဲဒါမျိုးဆိုရင်တော့ဟိုလဲပြင်းလဲကြောက်ပြင်းလဲလို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ဒီအစိုးရအနေနဲ့ဒီလူမှန်နေရာမှာဖြစ်အောင်ရွေးတဲ့နေရာမှာရောဘယ်လိုပုံစံမျိုးတွေနဲ့ဟိုရွေးဖို့လိုမလဲဟိုစကားနားထောင်တဲ့လူမျိုးရွေးမလားပါတီကဟုတ်မဟုတ်လုံးနိုင်ကိုင်နိုင်တာဝန်ပေးပြီးရွေးတင်သလားကိုအောင်သူငယ်အနေနဲ့ဟိုဘယ်လိုမျိုးရွေးတာမျိုးကဟိုတကယ်အကျိုးရှိမယ်လို့ယူဆတယ
်ဟုတ်ကဲ့ဟိုရေဘူးကပြောရင်တော့အနိုင်ရတဲ့ပါတီကသူတို့နဲ့အလွမ်းသင်းတဲ့လူသူတို့စိတ်ကြိုက်ဖြစ်တဲ့လူတွေကိုတတ်နိုင်ကြလို့ဝင်ကြီးခန့်ကြတာများပါတယ်။ဆိုတော့အခုအနေထားမှာပြန်ကြည့်တဲ့အခါကျတော့ပထမဦးဆုံးတစ်ချက်ကဒီအစိုးရတက်လာခါစားမှာပြောတဲ့မူကိုပြန်သုံးသပ်တင်တယ်လို့ထင်ပါတယ်။အဲ့တော့ဘာလဲဆိုတဲ့အခါကျတော့အစိုးရကိုသေးသေးပဲထားမယ်။ဝင်ကြီးရေအတွက်ဒီရှော့ပြင်မယ်ဝင်ကြီးဌာနတွေပေါင်းမယ်ဆိုရဲမူဟာအလုပ်ဟုတ်ဖြစ်မဖြစ်ဆိုတာအခုချိန်မှာကျွန်တော်ထင်တယ်ပြန်သုံးသပ်ဖို့တင့်ပြီလို့ထင်ပါတယ်။နောက်ဒုတိယတစ်ချက်ကကြတော့ NLD အစိုးရအဖွဲ့ရဲ့ဝန်ကြီးတွေကိုကြီးလိုက်မယ်ဆိုရင်ပြည်မြသက်တမ်းကကျွန်တော်တို့အသက်80ကျော်တွေဖြစ်နေတာများပါတယ်ဆိုတော့အဲ့ဒီနေသားမှာဒီဝန်ကြီးတွေရဲ့ဟိုလူငယ်တွေနဲ့လည်းတစ်ဖက်ကပေါင်းစပ်တဲ့နယ်ဆိုရဲဟိုရွှေရွှေချက်တွေလည်းဒါတွေကျွန်တော်တို့အများကြီးရှိပါတယ်ဆိုတော့အဲ့ဒီနေသားမှာပြန်စဉ်းစားတင်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒေါ်အောင်ဆန်းစုကြည်သို့မဟုတ်ရင်လည်းကျွန်တော်တို့ NLD ပါတီရဲ့စဉ်းစားပုံကတာဝန်ပေးတဲ့အခါမှာဒီပါတီပေါ်မှာသစ္စာရှိတဲ့သူတွေကိုပို့ပြီးတော့တောင်းပေးတဲ့သဘောတွေ့ရပါတယ်။ဥမာငင်းညာရေးကော်မရှင်ပါပဲကြီးကြီးသို့မဟုတ်ရင်ဝန်ကြီးအဖွဲ့ပါပဲကြီးကြီးပေါ့နော်။ဒါတွေတွေ့ရပါတယ်။ဆိုတော့တစ်ဖက်မှာကျတော့ကျွန်တော်တို့အရေးချင်းသက်စာလို့ချင်းသစ္စာရှိမှုပေါ့နော်။ဒီ reality ကိုပို့ပြီးတော့ကြည့်တဲ့အနေအထားရှိတယ်။ဆိုတော့ဒါနဲ့ပတ်သက်လို့လည်းအခုချိန်မှာတော့ကျွန်တော်ထင်တယ်ပြန်ပြီးတော့ဆန်းစစ်ဖို့တင့်ပြီလို့တော့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ကောသူငယ်ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေပို့ထားတာတချို့လည်းကြံနေပါသေးတယ်တချို့စာတွေတော့မဆုမမဲ့ဖတ်ပြပေးပါဦးမယ
်ဟုတ်ကဲ့စီသူနိုင်ဆိုတဲ့အကောင့်ကတော့လူတွေမူတွေဘလောက်ပြောင်ပြောင်စိတ်ဓာတ်တွေမပြောင်းမဲနဲ့ဘာမှဖြစ်ရမရှိဘူးအောက်ခြေကနေအပေါ်ဆုံးအထိလူသားချင်းဝတ်စံနှုန်းအခွင့်အရေးအပြန်အလှန်လေးစားယုံကြည်မှုစာနာနားလည်စိတ်ရှိစွာနဲ့မှန်တာလို့ဟုတ်တာပြောစနစ်အရင်ပြောင်းကြပါတဲ့လီယိုနာဒိုဆိုတဲ့အကောင့်ကတော့ပြင်ရမှာကတော့ဌာနအကုန်လုံးပါပဲခေါရိုးကျိုးနေတဲ့အကျင့်တွေနဲ့စိတ်ဓာတ်တွေအရင်ပြင်ရမှာပါဒီမျိုးဆက်ကတော့ထားလိုက်ပါတော့နောက်လာမယ့်မျိုးဆက်တစ်ခုမှာတော့ဂျပန်တွေလိုမျိုးအခြေခံအဆင့်မှာနီတိကိုဦးစားပေးတင်ပြီးတော့တိုင်းပြည်ကိုပြောင်းလဲမှရပါမယ်ဆိုပြီးပြောထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီရေတကုံမျိုးတစ်ကဦးလာထွန်းကလည်းစာပေးပို့ထားပါသေးတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
အကျိုးချအာဏာနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာအဓိကအရေးကြီးတဲ့အချက်ကတရားဥပဒေစိုးမိုးရေးလို့ယုံကြည်ပါတယ်ဆိုလိုတာကပြည်ထရေးနဲ့တရားစီရင်ရေးပြဿနာတွေရှင်းလင်းကွဲပြားဖို့လိုပါတယ်။မူရည်စေဝါအမှုကြီးတွေအခြေခံအခွင့်အရေးဆိုင်ရာအမှုတွေနဲ့ပြစ်မှုကြီးတွေဥပမာလက်ဘရောင်းတောင်ရွာသူဒေါခင်ဝင်းလူသတ်မှုမှာတရားရုံးကတရားခွင်မှာဥပဒေဆိုင်ရာအငင်းပွားချက်တွေကိုသက်သေထင်ရှားစစ်ဆေးခြင်းဖော်ထုတ်ခြင်းမရှိဘဲအမှုကိုပိတ်သိမ်းခြင်းမျိုးပြီးတော့ရှေ့နေကြီးဥက္ကဋ္ဌသတ်မှုလိုတာမန်လူသတ်မှုမျိုးလုံးဝမဟုတ်ဘဲတော်တော်များများပူပေါင်းပါဝင်ပတ်သက်နေပြီးအထင်ကရနေရာကြီးတွေမှာမောင်းမြန်ပစ္စတိုတနတ်နဲ့တပ်ဖြတ်မှုကိုအကြမ်းဖက်နေနေဥပဒေနဲ့တရားစွဲဆိုခြင်းမဟုတ်ပဲလူငယ်တဘာဝတာမန်လူသတ်မှုမျိုးပုံမှန်နဲ့တရားစွဲခြင်းစရာတွေနဲ့သတင်းတော်တွေကသတင်းလိုက်တဲ့လူသတ်မှုမှာတရားခဏ်တွေကထောင်10နှစ်ကြာပြီးသတင်းတော်ကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်14နှစ်ကြာခံရမလို့ဖြစ်နေလို့သမ္မတကြီးထံအတနာခံနေရတဲ့အဖြစ်တွေကလူတွေနားမလည်နိုင်ဖြစ်နေရတာပါအောက်ခြေအဆင့်တွေမှာအဓိကလို့ဖြစ်နေတဲ့ပြည်ထရေးနဲ့နေဆက်လုံညုံရေးလို့အုပ်ချုပ်ရေးအာဏာနဲ့တရားစီရင်ရေးအာဏာတွေရောထွေးနေသလိုပြည်သူတွေခံစားနားလည်နေတာတွေကိုသမ္မတရဲ့အခွင့်အာဏာအရစစ်ဆေးဆောင်ရွက်အသင့်ပါတယ်လို့တင်ပြခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတက်ကဥလာထွန်းရဲ့ပေးစာပါခင်ဗျာဆိုတော့ဒီဥလာထွန်းရဲ့စာထဲမှာတော့ဒီတရားဥပဒေစိုးမိုးရေးပိုင်းကိုထောက်ပြထားတယ်လို့ပဲဒီအုတ်ချွေးကဏ္ဍမှာဟိုတက်မလို့ ပါနေတဲ့အပိုင်းကိုလည်းသူကပြောနေတာရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးစီသူအောင်မြင်ကျွန်တော်တို့ဒီအုတ်ချုပ်ရေးမှာတက်ကတိုင်ရိုက်ပဲဖြစ်ဖြစ်အသွင်ပြောင်းပြီးတော့ဖြစ်ဖြစ်ထိန်းချုပ်မှုတွေရှိနေတဲ့ကိစ္စတွေရှိနေတယ်ဆိုတော့တကယ်လို့များဒီလိုတက်နဲ့ဆက်တဲ့နေရာတွေမှာမကြိုက်လို့လူစားလဲခြင်းနဲ့အပြောင်းလဲလုပ်မယ်ဆိုရင်အစိုးရအနေနဲ့လုပ်ဖို့လွယ်နိုင်မှာမလားဆရာ
။အဲကျွန်တော်ထင်တယ်ဒီအပြောင်းလဲလုပ်တဲ့ကိစ္စတိုင်းမှာဟိုအကုန်လုံးကိုတကယ်နဲ့ထဲပါညာဒါကတော့ဖြစ်ပြနေတာပဲဖြစ်မှာမဖြစ်နိုင်ဘူးလေ။အဲ့တော့ဟိုဘာလို့ချင်းလဲဆိုတော့အစိုးရကတော့အစိုးရမှာပေါ့ကိုလည်းကပြောလို့သမရကသူတကယ်ပဲသူကဒါကိုလက်ခံပြီးလားသူပြီးကြောင်းလေးနဲ့လိုက်ပါနိုင်ရင်ရှိတဲ့အရာရန်တွေအမှုတန်းတွေကိုအတူတူမှမြန်မာအစားထိုးဖို့သူကဒါကိုဥပမာအလုပ်လို့ဆိုရင်ကိုလည်းကပြောသူအစမတစ်ချက်ပါဆိုလိုက်တဲ့ဖိုင်လိုက်မှာပေါ့တပိုင်းကအဲ့လိုပုံစံနဲ့တွားတဲ့ဝင်းဆန္ဒ၃ခုကဒီတပိုင်းတွားမယ်အချက်နဲ့တပိုင်းကတော့ဒီအစိုးရရန်ရည်ရွယ်မှာတိုင်းရိုက်ကြိုက်လို့ရတဲ့အပိုင်းပေါ်မှာအဲ့မှာပေးတိုင်းကိုအရင်ခံပြမယ်ကျွန်တော်နားလည်တာကတော့အစိုးရကဒီလုပ်ပြတဲ့ဟာကိုသူရင်မြင့်တယ်။နောက်အဲ့လိုလုပ်ပြတဲ့ဒီမှာလဲတရားရမ်းနဲ့အကုန်လုံးကိုအောက်ချီမှာမတော်မတည့်တဲ့ဒီလိုလဲမယ်ဆိုတာချက်ကိုခက်ကပုံလို့ကအရေးကြီးတဲ့ level တွေပေါ့။နောက်ပြီးတော့မှလုံးလုံးလည်းလွယ်တဲ့ level တွေဆိုရင်ကျွန်တော်ကတော့ပြောလို့ပဲဒီဝင်ကြီးစိတ်နေပါတယ်။အဲ့ဒါဒီကိုအရေးကြီးလို့လို့လည်းဒီလိုပြတယ်ပေါ့။အဲ့ဒီအစိုးရခန့်လာတာမှန်နေမဲ့ဒီကြောင်းလေးကိုသူနားဖို့နေရလားတကယ်လို့လုပ်နေရလားဒီကိစ္စကလည်းဘုရားဒီတိုင်းပဲဟိုဖြစ်နေလားဆိုတော့ဆောက်ပြန်ဖြစ်ဖို့လိုတာပေါ့အဲ့တော့ဒီပြည်ပြောင်းလဲမှုဆိုတဲ့ဥစ္စာရဲ့ဥပမာကျတော့လွယ်လွယ်ဥပမာလေးတစ်ခုပြောမယ်ဆိုရင်ပညာရေးဆိုတော့ကျွန်တော်ပညာရေးကဒီချက်မှတ်ပြီးတော့မှရန်ကိုဟိုအောက်တန်းကျတဲ့အဖြစ်ကိုရောက်တယ်ဆိုတာအလုံးလေးအဖြစ်ပဲအခုချိန်စဉ်းစားပြီးခေါ်ညာတဲ့ဒါပိုက်ချားမယ်ဆိုတဲ့အဖြစ်ပညာပေးတဲ့ပညာရေးမျိုးဖြစ်အောင်လုပ်မယ်ဆိုတဲ့အားမျိုးကဒါပြည်ပြောင်းလဲရေးမှာဒီလိုမျိုးဆုံးဆုံးဆိုင်သွားမှာပေါ့အဲ့လိုမျိုးဆုံးဆုံးဆိုင်မှုတက်ကိုဒီကြီးတွေကတော့ဘယ်လောက်များသာသီးပြီလေအောက်ခြေကဘလောက်လိုက်တာလဲအဲ့ဒါပြည်သူတွေလုပ်ချက်စီမှာတပြေးတည်းလုပ်လို့ရမယ်လို့ကျွန်တော်မထင်ဘူးကျွန်တော်ထင်တာဒီအပိုင်းရည်ကြီးတဲ့အပိုင်းဒီလိုချက်တည်းမှာမြင့်လုံတဲ့အပိုင်းတွေတော့အရာအမှန်ဆိုကြီးတဲ့အပိုင်းတွေအဲ့ဒါတွေကိုစမိတိကြအဆင့်မြင့်အဆင့်လောက်သွားမှသာဒါအောင်မြင်ပြီးတော့မှလက်တွေ့ကြရဲ့ပြည်သူတောင်းလေးလို့တော့ကျွန်တော်ယူဆပါတယ်
โอเคပါဝင်ဆွေးနွေးပြည့်တဲ့ဦးစီသူအောင်မြင့်ဦးအောင်သူငယ်ကိုရိုင်းပါဝင်ဆွေးနွေးသူတွေစာပေးပို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
သတ္တူကောင်လုံနဲ့အတူထုတ်လုပ်သူကိုညံဝေးအောင်တို့တင်ဆက်ပေးခဲ့တဲ့စနေညတရက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အစီအစဉ်လေးအဆုံးမသက်ခင်မှာတော့တရင်ချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်။ American သမ္မတဂရိုဟောင်း Barbara Bush ရဲ့ဇာပနာကိုအခုကျွန်တော်တို့အသံလွှင့်နေတဲ့အချိန်မှာပဲဒီ Episcopal ဖခင်ကျောင်းမှာကျင်းပရမှာဖိတ်ကြားထားတဲ့ AP 1500လောက်တက်ရောက်ကြမယ်လို့ comment ထားပါတယ်။Texas ပြည်နယ် Houston မြို့မှာကျင်းပတဲ့ဒီဇာပနာအခမ်းအနားကိုသမ္မတဂရော Melania Trump, သမ္မတဟောင်း Bill Clinton နဲ့ဇနီး Hillary Clinton, သမ္မတဟောင်း Barack Obama နဲ့ဇနီး Michelle Obama တို့လည်းတက်ရောက်မယ်လို့ဆိုပါတယ်။အဲဒီနောက်တော့ Houston မြို့အနောက်မြောက်ရဲ့မိုင်းတရားအကွာမှာရှိတဲ့ Texas A&M စာကြည့်တိုက်မှာရှိတဲ့ Bush စာကြည့်တိုက်မှာ Barbara Bush ရဲ့ရုပ်ကလက်ကိုမြေမြုပ်တကြုံမှာပါ။နျူကလ িয়ার ဆန္ဒမှုတွေကိုရပ်ဆိုင်းလိုက်ပြီးတော့အဲဒီလိုဆန္ဒတဲ့နေရာတွေကိုလည်းပိတ်ပစ်လိုက်ပြီလို့မြောက်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားသတင်းအေဂျင်စီ KCNA ကမြောက်ကိုရီးယားကိုနျူကလ িয়ার နဲ့ကြွကြော်ရန်စတာဒါမှမဟုတ်နျူကလ িয়ার နဲ့ချိန်ချောက်တာမျိုးမရှိဘူးဆိုရင်တော့နျူကလ িয়ার လက်နက်တွေကိုအသုံးပြုမှာမဟုတ်တယ်လို့လွှဲပြောင်းပေးတာလည်းလုံးဝမဟုတ်တဲ့ပြင်ဒီနည်းပညာကိုဘယ်တော့မှအသုံးပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဒါပြင်တာဝေးပြစ်မစ်ဆိုင်းတုံးဆန္ဒမှုတွေကိုလည်းရပ်ပစ်လိုက်ပြီးဒီကနေ့ကဆက်လို့အကျုံးဝင်မှာဖြစ်တယ်လို့ဆိုပါတယ်။ American သမ္မတ Donald Trump ကတော့မြောက်ကိုရီးယားအနေနဲ့အခုလိုဆုံးပြလိုက်တာဟာကမ္ဘာကြီးအတွက်ကောမြောက်ကိုရီးယားအတွက်ပါသတင်းကောင်းဖြစ်တယ်လို့ Twitter မှာရေးသားထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန္ဒမှုတွေရပ်ဆိုင်မယ်လို့ပြောဆိုခဲ့တဲ့အတွက်ဒီမြောက်ကိုရီးယားရဲ့အဓိကမဟာမိတ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကလည်းဒီသတင်းအပေါ်ကြိုဆိုလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်း6:00ကနေ9:00အထိထုတ်လွှင့်ပေးမယ်။ဒီဝင်နေနေ့မနက်ခင်းအစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24/40/49နဲ့50တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.